Welcome to the Voice of America in Burmese.
Mingla mane khema sa Washington ni Radio American san ka ni 2020 July la 17 tanin ni ne mane khen season lwe go Myanmar san no jin mane 6 na yi ka ni 9 na yi thi line no meter 24 40 57 line no meter 190 lu ka ni thon lwan pe ni ba bi chuma khin myo tat ba ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတကောမှာစနေနေ့အထိဆိုကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ12တန်းခွဲကျော်ရှိနေပြီးသေဆုံးရသူကတန်းတဝက်ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။ American နိုင်ငံမှာအကူးဆက်မှုအများဆုံးဖြစ်ပြီးအကူးဆက်ခံရသူ3တန်းကျော်ရှိနေတယ်လို့ဒုတိယအများဆုံးဖြစ်တဲ့ Brazil မှာတော့2တန်းနီးပါးရှိနေပါတယ်။တတိယအများဆုံးကအိန္ဒိယဖြစ်ပြီးလူပေါင်း7တန်းနီးပါးအကူးဆက်ခံရတယ်လို့ရုရှားမှာတော့လူပေါင်း9သိန်းကျော်အကူးဆက်ခံရတာပါ။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ကရောဂါထိန်းချုပ်ရေးကိုအပြင်းထန်လှုပ်ဆောင်ကြဖို့ WHO ကြီးကဲ Tedros Ghebreyesus ကတောက်ချန်တဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ Only aggressive action combined with national unity
နိုင်ငံတကာရောတကမ္ဘာလုံးမှာပါငြိမ်ငြိမ်ညွတ်ညွတ်နဲ့ဒီကာယောဂါကိုအပြင်းထန်ထိန်းချုပ်ဖို့လုပ်မှသာဒီကာယောဂါကိုဖယ်ရှားပြစ်နိုင်မှာဖြစ်ကြောင်းပြောပါလေ။ဒါအပြင်ယောဂါပြန့်ပွားမှုသိဆိုးနေခြင်းမျိုးမှာထိန်းချုပ်နိုင်ကြောင်းကမ္ဘာနိုင်ငံအများပြားကဆန္ဒနမူနာပြခဲ့ကြတာကြောင့်ဒီလိုပြန်ပြီးထိန်းချုပ်ဖို့လုပ်နိုင်မှာဖြစ်ကြောင်းလည်းပြောပါလေ။ဒီယောဂါကူးစက်မှုထိန်းချုပ်ဖို့အသောအလာပိတ်ထားတဲ့စပိန်နိုင်ငံမှာတော့ပြီးခဲ့တဲ့လတည်းပြန်ဖြည့်လျှော့ပေးခဲ့ခြင်းကစပြီးတရအတွင်းကူးဆက်မှုနှုံးနေတိုးလာနေတာဖြစ်ပြီးတောက်ကြန်နေမှာပဲနောက်ထပ်ကူးဆက်ခံရသူ850ကျော်သွားခဲ့ပါတယ်။တောင်အာဖရိကနိုင်ငံမှာသတင်းနှစ်ပတ်တွင်းကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ2ဆဖြစ်သွားပြီးအခုဆို2သိန်းခွဲကျော်နေပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ကူးဆက်မှုတိတ်ညာနေပြီးစနေနေ့မှာဆန်းချိန်တန်သွားတယ်လို့အခုကူးဆက်ခံရသူကစုစုပေါင်း8သိန်းကျော်သွားပြီဖြစ်ပါတယ်။အခုလိုကူးဆက်မှုတိုးလာနေတာကြောင့်ဒီယောဂကာဝယ်ကုသရေးအပိုင်းမှာမငြိမ်ညှမှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ချမ်းသာကြွားဝသူတွေကရှိဖြစ်စည်းကရိယာတွေကိုစူဆောင်းလာကြတယ်လို့တီးတန့်ဆေးရုံတွေမှာကုသမှုတွေလှုပ်လာနေချိန်မှာပဲဆင်းရဲသူတွေကတော့လူတွေနဲ့ပြစ်တင်နေတဲ့ဆေးရုံဆေးခန်းတွေမှာတိုးနေကြရတာပါ။ကမ္ဘာတဝန်းလူပေါင်း12တန်းခွဲကျော်အကူးဆက်ခံရပြီးတည်ဆုံးသူကတန်းတဝက်ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပေမယ့်ဒီယောဂရှိမရှိစံကတ်စစ်စစ်မှုမလုပ်နိုင်တဲ့အခက်အခဲတွေရှိနေတယ်လို့တချို့နိုင်ငံတွေမှာအချက်လက်ကောက်ယူမှုမပြည့်စုံတာလို့ပြဿနာတွေကြောင့်အခုထုတ်ပြန်တဲ့အရေးအတွက်ထက်ပိုးပြီးများနိုင်တယ်လို့ကြမ်းကြံသူတွေကခံမှန်းကြပါတယ်။ယောဂတန်ကိုအဆိုးအဝါဆုံးခံကြတဲ့နိုင်ငံတချို့ဟာမငြိမ်မြမှုတွေအများဆုံးတွေ့ရတဲ့နိုင်ငံဖြစ်နေပြီးဒီထဲမှာတောင်အာဖရိကနိုင်ငံကအဆိုးဆုံးဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာဒီယောဂကူးစက်မှုအများဆုံးကဂျိုဟန်နက်စ်ဘတ်မြို့မှာပါ။အဲဒီမှာဆေးရုံတွေမှာ COVID-19 လူနာတွေအသက်ရှူဆက်ရဖို့မလွယ်ပဲဖြစ်နေပြီးဒါကချမ်းသာကျွေးဝသူတွေကဒီဆက်တွေကိုဝယ်ယူစုဆောင်းနေကြတာကြောင့်ဖြစ်ကြောင်းလူမှုကျန်းမာရေးဆိုင်ရာကျွမ်းကျင်သူက AP သတင်းဌာနကိုပြောပါတယ်။အလားတူဖြစ်မျိုးကိုအိန္ဒိယနိုင်ငံမှာလည်းတွေ့နေရပါတယ်။ငွေကြေးတက်နိုင်သူတွေကပုဂ္ဂလိကဆေးရုံမှာတက်နိုင်ကြပေမဲ့ဆင်းရဲသူတွေကတော့ကုသမှုအပြည့်အဝမပေးနိုင်တဲ့လူတွေဖြစ်ကြနေတဲ့ဆေးရုံတွေမှာပဲအကူအညီခံနေကြရတာပါ။ဇန်နဝါရီ7ရက်စနေနေ့ဟာဘော့စနီးယားဟာဇီဂိုဗီနာမှာရှိတဲ့ဆရာဘန်နစ္စာမျိုးကလေးမှာကလေးငယ်တွေအပါအဝင်မွတ်စလင်အမျိုးသား8000လောက်ကိုဘော့စနီးယားဆပ်တပ်သားတွေကွပ်မျက်ခဲ့ကြတဲ့25နှစ်မြောက်နစ်ပလင်နေ့ဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီခမ်းနားကိုဆရာဘန်နစ္စာပိုတိုကာရီအောက်မေပွဲအထိမ့်မှနေရတဲ့ဘော့စနီးယားဟာဇီဂိုဗီနာတုတ်တံမှာပြုလုပ်လေရှိပါတယ်။ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကန့်သတ်မှုတွေလှုပ်ထားပြီးအဲ့ဒီတုန်းကအသက်မတည်ချင်တဲ့သူတွေကိုပဲတက်ရောက်ခွင့်ပြုထားပါတယ်။စနေနေ့ကကျင်းပတဲ့အောက်မေပွဲအခမ်းအနားအတွက်ကမ္ဘာခေါင်းဆောင်အများပြားကဗီဒီယိုသတင်းစကားတွေပါခဲ့ကြပါတယ်။1992ခုနှစ်မှာစတင်တဲ့ဘော့စနီးယားစစ်ပွဲဟာ3နှစ်ခွဲကြာမြင့်ခဲ့တာဖြစ်ပြီးသမ္မတကလင်တန်လက်ထက်ဒေတန်ငင်းချင်းရဲ့သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တဲ့နောက်ပြီးဆုံးသွားတာပါ။ဒီခမ်းနားကိုသမ္မတဟောင်းကလင်တန်ရောနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပါဗီဒီယိုသတင်းစကားတွေပါခဲ့ကြပါတယ်။ဖရီမင်းနာချောက်စ်ကလည်းအတိတ်ကဖြစ်ရပ်ကိုသင်ခန်းစာယူပြီးနောက်ဒါမျိုးထပ်မဖြစ်အောင်ပြဿနာတွေကိုအတူလက်တွဲဖြေရှင်းနိုင်ကြောင်းဗီဒီယိုသတင်းစကားပါပါတယ်။ဒီဖြစ်ရပ်မှာတေဆုံးသွားသူတွေကိုဘော့စနီးယားအရှေ့ပိုင်းမှာဆပ်တွေကအစုလိုက်မြုပ်နိုင်ခဲ့တာဖြစ်ပြီးဒီထက်ကအနည်းဆုံး9000လောက်ကိုတော့ဘလူဘဝဖြစ်ကြောင်း DNA ဆန်းစစ်ချက်တွေနဲ့ဖော်ထုတ်နိုင်ခဲ့ကြပါတယ်။ American သမ္မတဒေါ်နယ်ထရမ့်ကသူ့အကြံပေးအရာရှိဟောင်း Roger Stone ပြစ်ဒဏ်ချခံမှုထောင်ထဲမသွားရခင်ရပ်ပိုင်းလုံးမှာပဲ ဒေးဗစ်တန်ထောင်တန်တက်တန်းကိုရှော့ချပြောင်းလဲပေးလိုက်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားခြံဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေအတွင်းရော်ဂျာစတုန်းဟာကြမ်းကြိမ်ထားရင်းလိန်ညာထွက်ဆိုခဲ့တယ်လို့စစ်ဆေးမှုကိုပါနှောက်ယှက်ကြောင်းပေါ်လွင်တဲ့အတွက်သူ့ကိုထောင်တန်34လပြစ်ဒဏ်ချမှတ်တမ်းခံထားရတာပါ။သမ္မတအင်ယူကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ရော်ဂျာစတုန်းဟာအတော်ကြီးခံစားခဲ့ရသည်ဖြစ်တယ်လို့ဒီမှုမှာပါဝင်သူအများပြားရှိနေချိန်မှာသူကတော့မမျှမတဆက်ဆံတာခံခဲ့ရကြောင်းလည်းအခုတော့သူကလွတ်လပ်သူတယောက်ဖြစ်သွားပြီလို့ဖော်ပြထားပါတယ်။အခုလိုပြစ်ဒဏ်ရှော့ပေါ်ပေးလိုက်တာဟာလူငင်းချမ်းသာ권ပေးတာမဟုတ်တဲ့အတွက်သူ့ရဲ့ကျူးလွန်မှုတွေကိုပယ်ဖြတ်ပေးတာမျိုးမဟုတ်ပါဘူး။ဒါပေမဲ့ဒီလိုရှော့ချပေးလိုက်တာကြောင့်သူဟာထောင်ထဲကိုတော့မသွားတော့ပါဘူး။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 8.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်ကျွန်တော်ရပ်ပထမ VOE American အသံရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်မြန်မာနဲ့အိန္ဒိယဒေသအနားမှာအိန္ဒိယလူကြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်နောက်ခွဲထွက်ရေးသဘုံ6ဦးတိစက်သွားတယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။အိန္ဒိယစစ်တပ်အကူလက်နက်ကိုင်တပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့ကစနေနေ့မနက်ပိုင်းလင်းရာကြီးအချိန်မှာအရုဏာချာပရဒက်ရှ်ပြည်နယ်ကတစ်တောခေါင်ကောင်နဲ့စစ်သွေးကြွတွေပုံဖော်တဲ့နေရာတစ်ခုကိုဝင်ရောက်စီးနှင်ချိန်မှာအခုလိုတိုက်ပွဲဖြစ်ပွားခဲ့တာပါ။အဲ့ဒီသဘုံတွေဟာနာဂပြည်နယ်အမျိုးသားဆိုရှယ်လစ်ကောင်စီ ISEC မူဝါဒအဖွဲ့ဝင်တွေဖြစ်ကြောင်းလည်းပြည်နယ်ရဲချုပ်ကပြောပါရယ်။အဲ့ဒီအဖွဲ့ဟာအိန္ဒိယအရှေ့မြောက်ပိုင်းကလူရည်နဲ့တန်းပြီးပါရှိတဲ့နာဂလူမျိုးစုတွေလွတ်လပ်ရေးရဖို့ဗဟိုဆွေးနွေးကိုတိုက်ခိုက်နေတဲ့အဖွဲ့လည်းဖြစ်ပါရယ်။နာဂခွဲထွက်ရေးသမားတွေကအရုဏာချပရဒက်ရှ်ပြည်နယ်ကတဆင်ဖြတ်တန်းပြီးမြန်မာပိုင်နက်ကိုသူတို့ပုံခွေရနယ်ဖြစ်အသုံးပြကြတယ်လို့လည်း AP သတင်းကပြောပါရယ်။အဲ့ဒီအဖွဲ့ဟာ1998ခုနှစ်ကတည်းကအိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးနေတာဖြစ်ပြီး2015ခုနှစ်မှာငြိမ်းချမ်းရေးသဘောတူစာချုပ်ကိုပထမလက်မှတ်ရေးထိုးထားတာလည်းဖြစ်ပါတယ်။အဖြစ်ရစဲထားတာကိုနာဂလန်ပြည်နယ်ထဲမှာလိုက်နာပြီးမဲ့တခြားနေရာတွေကလည်းအိန္ဒိယအစိုးရတပ်တွေကိုတိုက်ခိုက်လေးရှိပါတယ်ခင်ဗျ။မြန်မာနိုင်ငံမှာတောရိုင်းဒရိတ်စနေဖြစ်တဲ့ကြားနဲ့တင်းခွေချာအပါဝင်တခြားမျိုးတုံးလူအန္တရာယ်ရှိတဲ့ဒရိတ်စံတွေကိုတားဖောက်မွေးမြူရောင်းဝယ်နိုင်တဲ့ဆိုပြီးတောရိုင်းဒရိတ်စံဥပဒေကိုပြင်ဆင်ထုတ်ပြန်လိုက်တာဟာအင်ဒီဂျီတရုတ်နိုင်ငံကဈေးကွက်ဝယ်လိုအားကိုပုံပြင်းပြတ်သွားစေနိုင်တယ်လို့သဘောပတ်ဝန်းကျင်ရေလှုပ်ရှားသူတွေကသတိပေးလိုက်ပါတယ်ရှိတော်ရှာဒေတာမှာမြန်မာနိုင်ငံဟာတရားမဝင်တော်ရင်ဒရိတ်ဆန်ရောင်းဝယ်ဖောက်ကားတဲ့အဓိကနေရာတစ်ခုဖြစ်တယ်လို့ကမ္ဘာဈေးကွက်မှာခမန်းဂျီအမေရိကန်ဒေါ်လာဘီလီယံ20လောက်ရှိတဲ့တရုတ်နိုင်ငံရဲ့ဈေးကွက်လိုအပ်ချက်နဲ့အယောင်းဝယ်တွေလည်းရှိနေတာပါပြီးခဲ့တဲ့ဇွန်လကမြို့တုံးလူအန္တရာယ်ရှိတဲ့ဒရိတ်ဆန်အမျိုး20ကျော်အပါအဝင်မျိုးစိတ်ပေါင်း90လောက်ကိုပုဂ္ဂလိကဒရိတ်ဆန်ရုံတွေမှာတားဖောက်မွေးပြီးခွင့်လိုင်းစင်လျှောက်ထားဖို့မြန်မာနိုင်ငံတည်တော်ဦးစီးဌာနကခွင့်ပြုခဲ့ပါတယ်။တော်ရန်ဒရိတ်ဆန်တွေတရားမဝင်ခိုးဖန်တာနဲ့တရားမဝင်မွေးပြတာကိုရှော့ချနိုင်ဖို့အခုလိုခွင့်ပြုရတာဖြစ်ကြောင်းတည်တော်ဦးစီးဌာနကရှင်းလင်းကြေညာခဲ့ပေမဲ့တဘာပောင်းဝင်ချင်းအရေးလှူရှာသူတွေကအားအားတင်ခဲ့ကြပါတယ်။စီပေါ်ရေးအရာတွဲဒရိတ်ဆန်တွေကိုတားဖောက်ရောင်းဝယ်ခွင့်ပြုတာကရေရှည်မှာမြို့တုံးလူအရေးရှိနေတဲ့ဒရိတ်ဆန်မျိုးစိတ်တွေကိုတရားဝင်အသုံးပြုခွင့်ပေးလိုက်တယ်လို့ဖြစ်သွားမှာကိုတဘာပောင်းဝင်ချင်းသမားတွေကစိုးရိမ်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာကြာတင်ခွင့်ချက်စင်းတဲ့လေးနာငယ်မျိုးစိတ်တွေအပြင် ERR လင်းပိုင်စတဲ့တွဲဒရိတ်ဆန်တွေရှာပါလာနေပြီဖြစ်ပါတယ်။ဒီကစားပတ်ရိစံဖြစ်ခဲ့တဲ့ထိုင်းနိုင်ငံကမိကြောင်းတွေအခုကစီးပွားဖြစ်မွေးမြူနေတဲ့တာရကရှိနေပေမဲ့လည်းအခုလိုတဘာဝတွဲရင်ဒရိစံတွေကိုစီးပွားဖြစ်မွေးမြူတာကရေရှည်မှာတွဲရင်ဒရိစံစီးပွားကိုတည်ယဝင်ဖြစ်အောင်တွန်းပို့နေရရောက်တယ်လို့ပတ်ဝန်းကျင်ရေလှူရှားသူတွေကပြောပါတယ်ဒါအပြင်တောရင်ဒရိတ်ဆန်ရောင်းဝယ်ကိုစီးပစ်စီကန်းနဲ့အညီလိုက်နာအောင်လုပ်နိုင်ဖို့အားပေးတဲ့မြန်မာနိုင်ငံအတွက်လည်း COVID-19 အလွန်နောက်ထပ်ဒရိတ်ဆန်ကတစ်စင်းလူကိုကူးစက်တဲ့ရောဂါတွေဖြစ်လာမှာကိုလည်းကြွန့်ကျင်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျ။တရုတ်နိုင်ငံရဲ့ရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးသတိဝရိယနဲ့နေထိုင်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက BNR ကင်းရှင်ရေးသတိပေးချက်တရစနေနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဖန်စီထိတ်သိမ်းခံရမှာနဲ့တရုတ်နိုင်ငံကထွက်ခွာခွင့်မပြုတာတွေအပါအဝင်ဥပဒေပြင်ပအရေးယူဆောင်ရွက်ချက်တွေလှုပ်လာမဲ့အနေနဲ့ရှိတဲ့အတွက်အခုလိုသတိပေးချက်ထုတ်ပြန်ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားတာပါ။ကိုကျူးလိုနဲ့ဆိုတဲ့ပြည်မှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုမသိရဘဲအမေရိကန်နိုင်ငံသားတွေဖန်စီထိတ်သိမ်းခံရသလိုအမေရိကန်ကောင်စစ်ဌာနရဲ့အကူအညီကိုမရရှိဘဲထိတ်သိမ်းခံရနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒီအစိုးရကိုဝေဖန်တာတွေပါဝင်တဲ့ကိုကြီးကိုယ်တိုင်ရေးသားပြဖို့တဲ့ message တွေကြောင့်အမေရိကန်နိုင်ငံသားတွေကိုတရုတ်လူကြိုးရေးတပ်ဖွဲ့တွေကဖမ်းဆီးဒါမှမဟုတ်ပြည်ထောင်ပေးနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒီသတိပေးချက်ကိုအမေရိကန်တရုတ်နိုင်ငံကြားအငြင်းပွားမှုမျိုးစုံနဲ့ဆက်ဆံရေးတင်မာနေချိန်မှာထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းက American Marine တပ်ဖွဲ့အခြေစိုက်စခန်းတစ်ခုမှာတပ်သားဒါဇင်နဲ့ချီပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအိုကီနာဝါပြည်နယ်အုပ်ချုပ်ရေးဘူးကမနေ့ကပြောပါတယ်ဒီကူးစက်မှုဟာကူးစက်မှုကြီးဖြစ်တယ်လို့ထင်မြင်ဆိုရင်ပြီးတဲ့အတွက် American စစ်တပ်အနေနဲ့ရှင်းလင်းချက်အပြည့်အစုံထုတ်ပြန်ပေးဖို့ကိုလည်းပြည်နယ်အုပ်ချုပ်ရေးဘူးဒန်နီတမခီကတောင်းဆိုလိုက်ပါတယ်ဂျာသေးကကရေတပ်သားအရေးအတွက်ဒါဇင်အနည်းငယ်လောက်ကိုရောဂါပိုးကူးစက်တယ်လို့ American စစ်တပ်ကပြောပေမဲ့တိကျတဲ့အရေးအတွက်ထုတ်ပြန်ထားတာမရှိသေးကြောင်းနဲ့ကူးစက်မှုတွေကဖူတမ်မာအရက်က Marine Leader စကန်နဲ့ကပ်ဖန်ဆာမှာဖြစ်ပေါ်ခဲ့တာလို့အုပ်ချုပ်ရေးမှူးတာမကီကပြောပါတယ်ဒေသခံသတင်းတွေကတော့လူ60လောက်ကူးစက်ခံရတယ်လို့ပြောပါတယ် American Marine တပ်ဖွဲ့ကတော့ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့တာမြင့်ချက်တွေတိုးပြင်းချမှတ်ထားပြီးအခြေစိုက်စကန်ပြင်ပလှုပ်ရှားမှုတွေကိုလည်းကန့်သတ်ထားကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျအိန္ဒိယဘောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားကြီးအမီတာဘချန်ဟာကိုဗစ် -19 ကူးစက်ခံထားရတဲ့အတွက်သူ့ဇာတိမွန်ဘိုင်းမြို့မှာဆေးရုံတင်ဆေးကုသမှုခံယူနေကြောင်းစနေနေ့ကသူ့ရဲ့ Twitter ဆာမျက်နှာမှာရေးသားထားပါတယ်။သူနဲ့အနီးကထိတွေ့ခဲ့သူတွေကိုဆေးစစ်ကြဖို့လည်းအသက်89နှစ်ရှိပြီဖြစ်တဲ့မင်းသားကြီးကတိုက်တွန်းထားပါတယ်။သူ့ပြည်သားစုဝင်တွေနဲ့ဝန်ထမ်းတွေလည်းဆေးစစ်ထားပြီးအပြည့်စောင့်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဆယ်ရက်အတွင်းသူနဲ့အနီးကဆက်ဆံခဲ့သူတွေကိုရောဂါပိုးဆေးစစ်ကြဖို့လည်းသူကမြစ်တာရက်ခံထားပါတယ်။ Big B လို့ချစ်လို့ခေါ်ကြတဲ့အမီတာဘချန်ဟာ1990ခုနှစ်အစောပိုင်းကရုပ်ရှင်လောကကိုစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ရုပ်ရှင်တွေကိုအိန္ဒိယနိုင်ငံတစ်ပွားအခုထိရုပ်ပြရုပ်ရှင်အားပေးနေကြဆဲလည်းဖြစ်ပါတယ်။တင်ဒီလေးမြန်မာပိုင်းနောက်ဆွေးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းပေါ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုဆက်လက်တွေ့ရှိနေရဆဲဖြစ်ပြီးအများစုကတော့ပြည်ပကပြန်ရောက်ဝင်လာသူတွေဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကိုဗစ် -19 ကူးစက်မှုကိုဆက်လက်ထိန်းချုပ်ဆောင်ရွက်နိုင်ရေးအတွက်ဆောင်ရွက်ရှောင်ရွက်တွေကိုစူးစီးတင်ပြခြင်းပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါ။မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ၄ဦးစနေနေ့ကနောက်ထပ်တွေ့ရှိခဲ့ပြီးအခုချိန်ထိကူးစက်ခံအတည်ပြုလူနာ330ရှိနေတာပါ။အဲ့ဒီထဲက248ဦးဆေးရုံကဆင်းခွင့်ရခဲ့ပြီးအသွားအလာဆက်လက်စောင့်ကြည့်နေပါတယ်။ကူးစက်ခံရသူတွေကအခုချိန်ထိတေဆုံးသူ6ဦးရှိပါတယ်။မြန်မာနိုင်ငံတွင်ကိုဗစ် -19 ကူးစက်တေဆုံးမှုကဒေသတွင်းနိုင်ငံတချို့နဲ့နှိုင်းယှဉ်ရင်အတော်ကလေးနှေးပါနေပေမဲ့ပြည်သူတွေမပေါ်ဆကြဖို့မြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနကသတိပေးနှိုးဆော်ထားပါတယ်။ကိုဗစ် -19 ကူးစက်မှုကိုမြန်မာနိုင်ငံမှာဆက်လက်ထိန်းချုပ်နိုင်ရေးအတွက်ရောဂါပိုးရှိမရှိအားကောင်းနှကောင်းတိုးပတ်စစ်ဆေးမှုတွေနဲ့အတူကွာရန်တင်းစင်တာတွေမှာစောင့်ကြည့်ခွဲထားမှုတွေဆက်လုပ်သွားဖို့လိုတယ်လို့အမေရိကန်ပြည်သူနယူးယောက်မြို့ Wake Up Heights ဒုတိယဆေးရုံအုပ်ကူးစက်ရောဂါအထူးကူဆရာဝန်ဒေါက်တာစီယာတက်ကအကြံပြုပြောဆိုပါတယ
်။နံပါတ်1ကတော့ဒီပြန်လာတဲ့လူတွေကိုအခုလက်ရှိလိုပဲ quarantine ဆက်ပြီးတော့လုပ်ပါ။ဖြစ်နိုင်လို့ရှိရင်တော့များများ test လုပ်ပါ။နှာခေါင်း test လုပ်ပေးနိုင်တော့ကောင်းပါတယ်။နောက်တစ်ချက်ကတော့ health education ကိုများများလုပ်ပေးပါ။ဒီပြည်သူလူထုထဲမှာကြားရင်ဆရာဝန်ပြပါလက်ဆေးပါ။ဖြစ်နိုင်လို့ရှိရင်လက်ကိုများများဆေးပါအပြင်သွားလို့ရှိရင်နှာခေါင်းကိုပိတ်ပြီးတော့သွားပါဒီအများ public transport တွေပေါ်မှာဘက်စကားတွေပါတုံးတဲ့အချိန်မှာနှာခေါင်းမဆို mandatory လို့မျိုးတက်ပြီးပါနှာခေါင်းစီးရဲ့လက်စီးတာရဲ့ဒီနှစ်ချက်ဒီအဓိကကြသော preventive measure ပေါ့နော်ဒါသာမန်လူတန်းစားတွေအတွက်ပေါ့ခင်ဗျာ
လက်ရှိမြန်မာနိုင်ငံတွင် COVID-19 ထိန်းချုပ်ဆောင်ရွက်မှုမှာတော့အထူးသဖြင့်ပြည်ပကဝင်ရောက်လာသူတွေကိုတရားခွဲထားစောင့်ကြည့်စစ်ဆေးမှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေတာဖြစ်ပါတယ်ဒီလိုဆောင်ရွက်နေတဲ့ကိုဗစ်ကာကွယ်တပ်ဖြည့်ရေးအစီအစဉ်ကိုအားရမိတယ်လို့ဒေါက်တာဇီယာတက်ကချီးကျူးပြောဆိုပါတယ်
။မြန်မာနိုင်ငံကတော့ပဲသိတယ်ဆိုတာဟိုအရန်ကောင်းတဲ့ result တခုပါ90ရာခိုင်နှုန်းအထက်သောနိုင်ငံတွေမှာမလုပ်နိုင်ပါဘူး။ကျွန်တော်တို့80ရာခိုင်နှုန်းသောလူတို့ဒီကိုဗစ်ရပြီမဲ့လေမြန်မာနိုင်ငံနဲ့တည်ချက်ကတော့ကံကောင်းနေရတဲ့ strain အမျိုးအစားပေါ့နော်။စိတ်ကြီးစိုးစိုးဝါ strain မဟုတ်ခဲ့တဲ့အတွက်ကြောင့်လူတွေအသေးပြောင်းနေတယ်။နောက်တစ်ခုကလူနာတော်တော်များများကိုလည်း supportive care ပဲခေဝါတာပေါ့နော်။ဆိုတော့ဒီလုံဆောင်ချက်ကတော့တော်တော်လေးကို satisfy ဟိုမှန်တာတဲ့အများကြီးကောင်းအောင်လုပ်နိုင်ခဲ့တယ်ပေါ့နော်ဒါကတော့အမှန်တရားပါအ
င်းကြီးကြီးနိုင်ငံနေတဲ့ဆိုင်ရင်မြန်မာနိုင်ငံမှာကိုဗစ်လူနာနည်းနေတယ်ဆိုပေမဲ့ဦးစက်မှုအနေထားကလုံးဝစိတ်ချရတဲ့အခြေအနေမှာမရှိသေးဘူးလို့ဒေါက်တာဇီယာတက်ကသုံးသပ်ပါတယ
်ဘယ်နိုင်ငံမှာမှစိတ်ချရတဲ့အနေထားတော့မရှိသေးဘူးကြာဘာဖြစ်လို့လဲဆိုတော့လေဟိုဘယ်နိုင်ငံမှာမှ0 case ဆိုတော့မရှိသေးတဲ့အပိုင်းတော့ရှိနေသေးတာပေါ့နော်ပြောရလို့ရှင်တော့ secure ဖြစ်တဲ့စိတ်ချရတယ်ဆိုပြီးတော့ပိုဒီပေါ်ကအလုပ်ဆက်ပြီးတော့တော့လုပ်လို့တော့မရပါဘူးတတိဆိုတာအခုချိန်အထိကျွန်တော်တို့ထားနေရတော့မှာပဲနောက်တစ်ခုကလူများကြီးပြောသလို second wave ဆိုတာမဟုတ်သေးပါဘူးကျွန်တော် first wave တောင်မှမပြီးသေးပါဘူ
းလေလာတွေးရှိချက်တွေအရအထူးသဖြင့်တော့ အဝါလွန်သူတွေနဲ့စီးကြိုလိုယောဂအခန်းရှိသူတွေမှာပြင်းထန်တဲ့ကိုဗစ်ရောဂါအဝင်လွယ်ကြောင်းဒေါက်တာဇေယျသက်ကရှင်းပြပါတယ်။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေစေဖြစ်ပြီးအများဆုံးကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။မြန်မာရဲ့အိန္ဒိယနိုင်ငံကြီးဖြစ်တဲ့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုတတိယအများဆုံးလိုက်နေပြီးကိုဗစ်အတည်ပြုလူနာ 8,200 ကျော်နဲ့သေဆုံးသူ 12,000 ကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုရင်လဲကူးစက်လူနာ 38,100 ကျော်နဲ့သေဆုံးသူ 2,300 ကျော်ရှိပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကူးစက်သူ 15,000 ကျော်နဲ့သေဆုံးသူအနည်းဆုံး 4,600 ကျော်ရှိပါတယ်။ထိုင်းနိုင်ငံမှာတော့ကိုဗစ်ကူးစက်မှု 3,200 ကျော်နဲ့58ဦးသေဆုံးခဲ့ရပြီးလာအိုနိုင်ငံကတော့အခုချိန်ထိကိုဗစ်ကူးစက်သူ19ဦးနဲ့တဦးမှသေဆုံးသူမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးသုတေသနသတင်းတွေမှာဖော်ပြပါတယ်ခင်ဗျာ။
View American တန်ခါတဲ့နေရာတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုတော့ American ရွေးကောက်ပွဲကြောင့်နားဆင်ကြည့်အောင်ပါ။လူထုသဘောထားစစ်တမ်းတွေဟာအချိန်အတိုင်းအတာတစ်ခုမှာရှိနေတဲ့လူတွေရဲ့သဘောထားအမြင်တွေကိုထင်အားဖော်ပြလေးရှိပါတယ်။ American သမားရွေးကောက်ပွဲကျင်းပဖို့လေးလလောက်လိုနေချိန်မှာပဲအဲ့ဒီရွေးကောက်ပွဲအခြေအနေဘယ်လိုရှိမလဲဆိုတာကိုလူထုစစ်တမ်းတွေကပြသနေပြီဖြစ်ပါတယ်။လူထုသဘောထားစစ်တမ်းတွေကိုဘယ်လိုဖတ်ရသလဲဆိုတာ View သတင်းတော် Steve Reddish ရှင်းပြထားတာကိုကျွန်တော်ရဲမထုံးပြောပြပါမယ်။နဗယ်ရှိတဲ့အဖွဲ့တွေကောက်ယူတဲ့လူမှုသဘောထားစစ်တမ်းတွေကတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်အပေါ်တနိုင်ငံလုံးအတိုင်းအတာရရောအကျိတ်နဲ့ရှင်ရမယ့်ပြည်နယ်တွေမှာပါအသာစီးရနေတယ်လို့ပြောပါတယ်လီလာသုံးသက်သူယာကော့ဗ်ယူဘတ်ရှ်ကင်က
That the president is an underdog right now.
ဒီနေ့မှာသမရကအောက်ကလူဖြစ်နေတာသိရှင်းပါတယ်။ဆိုးဆိုးရွားရွားကိုအောက်မှာရောက်နေတာပါလို့ပြောပါတယ်။မနစ်ဆက်တင်ပါလာတုန်းကဘိုင်ဒန်ကသမရတော့ဖြစ်ဖို့စ조사ခဲ့တဲ့ဒီမိုကရက်အယောက်20တဲကတယောက်သာဖြစ်ပါတယ်။အဲ့ဒီအချိန်မှာတော့မှ Real Clear Politics စစ်တမ်းမှာဘိုင်ဒန်ကသမရထရမ့်ကိုကိုယ်မှခွဲအသာရနေခဲ့တာပါ။တဖြည်းဖြည်းနဲ့ February လရောက်တော့အကျိတ်နယ်ဖြစ်လာခဲ့ပါတယ်။ကယောဂမကြခင်နဲ့သမရထရမ့်ကိုတရားစွဲထားတာကိုအပြစ်မရှိဘူးဆိုပြီးအထက်လွှတ်တော်ကဆုံးဖြတ်လိုက်တဲ့အချိန်လည်းဖြစ်ပါတယ်။ဒါပေမဲ့စစ်တမ်းတွေကဘိုင်ဒန်ပဲတဖြည်းဖြည်းပြန်ပြီးဥမော်လာခဲ့တာမှာအခုတော့ကိုမတ်ကွာသွားပြီဖြစ်ပါတယ
်။ So what polls tell you is they
tell you စစ်တမ်းတွေကအခြေခံမြင်းတွေကိုပြနေပါတယ်။ဘယ်သမရလောက်ကိုဘယ်သူတွေကမဲပြင်းလဲဆိုတာကိုပြောနေပါတယ်။ဒီကောက်ကွယ်ဒီလာတိုင်းအများသဘောထားစစ်တမ်းတွေကလည်းပုံပြီးခမိုင်းရလွယ်လာပါတယ်လို့ပြောပါတယ်။ရှကော့ဂျီဘတ်ရှင်က Inside Election ဆိုတဲ့စစ်တမ်းကောက်ယူတဲ့အဖွဲ့ကအကဲဖြတ်လဲဖြစ်တရေတောက်လဲဖြစ်ပါတယ်။သဘောထားစစ်တမ်းဆိုတာကတိတိကျကျအချိန်တစ်ခုအတွင်းမှာလူတွေရဲ့အမြင်ကိုလက်တပြတ်ရပ်ယူလိုက်တာမျိုးလို့လည်းသူကပြောပါတယ်။သမရရွေးကောက်ပွဲစစ်တမ်းတွေမှာတွေ့ရတဲ့ရလဒ်တွေကအထက်လွှတ်တော်ရွေးကောက်ပွဲလိုရွေးကောက်ပွဲမျိုးတွေကိုလည်းဆက်ဆက်ရောက်သွားတတ်ပါတယ
်။ So a massive Biden lead nationally
နိုင်ငံလုံးအတိုင်းအတာနဲ့ဘိုင်ဒန်အကြီးအကျယ်အသာစီးရနေတာကအကျိတ်နဲ့ရှင်ပယ်ရမယ့်ပြည်နယ်တွေမှာစတဲ့ပြောင်းနဲ့ကတ်နိုင်မယ်ဆိုတဲ့အဓိပ္ပာယ်ကိုကောက်ယူလို့ရတယ်။ဂျိုးဘိုင်ဒန်ကိုထောက်ခံမယ်ပေးမယ်။အလားတူမဲဆန္ဒရှင်တွေရဲ့မဲကိုရရမယ်လို့အထက်လွှတ်တော်အမှအရွေးခံမဲ့ Democratic Party ကိုယ်စားလှယ်လောင်းကတွေးတည်ပါလိမ့်မယ်လို့ပြောပါတယ်။ဒါပေမဲ့စစ်တမ်းဆိုတာကသိပ္ပံကြီးချကောက်ယူတာဖြစ်တာကြောင့်စစ်တမ်းကိုဘယ်လိုကောက်ယူခဲ့တယ်လဲဆိုတာကိုဒီမှာအသုံးတည်တာလို့လဲယာကော့ကပြောပါတယ
်။ Live caller polling is considered the gold standard
of telephone and data ဆက်ကပြောပြီးစစ်တမ်းကောက်ယူတဲ့နေရာပုံမှန်စံနှုန်းနဲ့ကိုက်နေတဲ့နေရာလူကိုယ်တိုင်တယ်လီဖုန်းနံပါတ်ခေါ်ပြီးစစ်တမ်းကိုဖတ်ပြအဖြေတောင်းတာမျိုးကိုပြောတာပါ။သဘောထားစစ်တမ်းအများစုကဒီလိုမလုပ်ကြပါဘူး။ဈေးကြီးတာရဲ့အချိန်ကုန်တာရဲ့ကြောင့်လည်းဖြစ်ပါတယ်။ဓာတ်ရိုက်ခေါ်တာထက်အရေးသေးသေးကြတတ်ပါတယ်။လို့ပြောပါတယ်။ဘယ်သူတွေကိုစစ်တမ်းကောက်တယ်လဲဆိုတာကိုလည်းနိုင်ငံရေးသိပ္ပံပညာရှင်တွေကကြည့်နေရှိပါတယ်။လူနည်းလေမှားနိုင်လေလည်းဖြစ်ပါတယ်။ဒီတော့ယောက်ျားမိန်းမလူမျိုးပထဝီဝင်ဒေသဝင်ငွေပညာရေးစတာတွေကိုမျှအောင်လုပ်ဖို့လည်းထည့်ပြီးစဉ်းစားတင်ပါတယ်။
And as it turns out, education in the 2016 election was one of the
most important issues. The town's such a huge affair, and the entire nation is interested. But who can be more interested in this than the people who are involved? The entire nation is Trump who may be more interested. The entire nation is Hillary Clinton who may be more interested. The entire nation is the entire nation is trying to get rid of Trump. Trump and other people who are not willing to give up. Let me tell you.အခုစစ်တမ်းကိုကြည့်ပြီးထရမ့်ကိုထောက်ခံသူတွေက2016ခုနှစ်ကလည်းသမ္မတထရမ့်ဒီလိုပဲစစ်တမ်းတွေမှာနောက်ကလိုက်နေရတာပဲလို့ထောက်ပြကြမှာပါ American သမ္မတရွေးကောက်ပွဲဟာပြည်내တစ်ခုချင်းစီအလိုက်ရရမယ်ရလဒ်တွေပေါ်အခြေခံတဲ့ဆိုတဲ့ထူးခြားတဲ့အချက်ကိုလည်းမမေ့ကြဖို့လိုအပ်ပါတယ်ပြည်내တစ်ခုချင်းစီမှာ Electoral College လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်အဖွဲ့ဝင်ကိုယ်စားလှယ် Electors တွေရှိနေပါတယ်အဲ့ဒီကိုယ်စားလှယ်တွေရဲ့မဲ290ရမှသာသမ္မတအဖြစ်အောင်ပွဲခံနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဒီယောဂဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လည်နေကြအစီအစဉ်တိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံနဲ့ပြောင်းလဲပြီးတော့ထုတ်လည်နေတာဖြစ်ပါလိမ့်ရှင
်ပြန်ပါရှင်ဒီမနက်ကတော့မှရှိတဲ့ဒုက္ခရင်နဲ့ပတ်သက်တဲ့အကြောင်းအရာကိုတင်ဆက်ပေးနေတယ်။ဒုသက်အပတ်စဉ် podcast season အနေနဲ့ရှင်းပြလိုက်ပါရစေ။ဒီကိစ္စကိုစံပြမြန်မာနဲ့ connection လုပ်နေတော့ကဘူပေါင်းတင်ဆက်တာဖြစ်ပါရဲ့။ဒီမှာကတော့ဒီအောင်ပါ။ဒီဘက်မှာတော့သဝေခေရရေလောက်တာရဲ့အဓိကမှုခွန်နေရတဲ့ပဲစဉ်ကြောင့်စီးပွားရေးလုပ်ငန်းကြီးတစ်ခုကလောက်ကန်နေရမှာရင်ကျွမော့ချက်ဖို့ကန့်သက်ခံရမှာကိုသိရနေကြရတဲ့ဒေသခံကြီးလောက်တာရဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါရဲ့။
အကောင်လုံးကြီးသိပိုက်မယ်ဆိုတာမျိုးတော့စိတ်မသိတော့ဘူး။မှာကြောက်လဲဆိုဒီဒေသခံတွေကအမြပေါင်းညာနေချီပြီးသူတို့ဒီမှာခုကိုလောက်ကန်စားပေါက်နေကြတာ။အဲဆိုတော့ဒီကျောင်းကလည်းအဲ့လိုအကောင်လုံးပြေးလိုက်လို့တော့မဖြစ်ဘူးဟာ။ဆန်လာခဲ့ဖို့တော့လိုတယ်ဒီမှာ
။ဒဝက်ခေယခီးသွားလုပ်ငန်းရှင်များအတင်းအကစားဂျုံမှုသူကတော့လောက်ကန်ဝင်လျှောက်ကြတဲ့ကုမ္ပဏီဘက်ကဒေသခံတွေအတွက်ထည့်စင်စားတဲ့အပိုင်းကိုပြောခဲ့တာပါ။ဒီကမ္ဘာကိုဒဝက်ဝက်ကတတင်းတာကိုစော်ကရေးတာပြီးဖူးစော်ကတင်ဆက်ပေးမှာဖြစ်ပါတယ
်။အဲ့တော့ကျွန်တော်ကပေါ့ငယ်သားလေးဆိုတော့ပြေးခင်ကြတော့လည်းကျွန်တော်ခါအ
ဲ့လိုဆိုကျွန်တော်ကငံပိုင်းဒုက္ခကိစ္စမှာများ
လို့ဆိုရအောင
်။နောက်ခွင့်မရှိဘူးဆိုရင်ကျွန်တော်တို့ပြင်မယ်မယ်။လူစွာရကြံတဲ့ကန်ချင်တွေမှာလည်းဝင်လို့မရဘူးခင်ဗျ။မိုးနေထဲမှာဆိုပက်စင်ကျွတ်ကြောပဲရှိတယ်။နောက်ခွင့်မရှိဘူးဆိုရင်ကောင်းကောင်းဒုက္ခဖြစ်မယ်ခင်ဗျ။လိုဝဝယ်ခွင့်မရဘူးဆိုရင်နှိမ့်ချမြန်တော့မရတော့ဘူးပေါ့။အဲ့မှာလူစွာတာကောင်းတယ်။အဲ့မှာလူစားလို့မရတော့ဘူးဆိုရင်တော့ရွာမှာအခြေပြုပြီးလူစားမယ်ဆိုရင်တော့ခက်ခဲတယ်ခင်ဗျာ။သူကဖိုးလက်မော်ရွာသားကန်းကြီးရေလုံသားကိုထုံးမင်းလက်ပါ။သူတို့အဓိကမိကိုနေရတဲ့ပဲ့စင်ကျုံးကိုဥပဒေကိုလုတ်ကန်ခွေပေးမယ်ကိစ္စနဲ့ပတ်သက်ပြီးစိုးတထိတ်ထိတ်နဲ့နေလာရတာအခုဆိုတစ်နှစ်ကျော်ရှိနေပါပြီ။ပဲ့စင်ကျုံးဟာဒဝဲခရိုင်ကလုံလုံကျွန်းဆွယ်မှာရှိတာပါ။ရေလုံသားတွေဟာသူတို့မိကိုနေတဲ့ပဲ့စင်ကျုံးတစ်ခုလုံးကိုဥပဒေကလုပ်ငန်းတစ်ခုကလောက်ကင်ခွေရှောက်ထားတာကို2018ခုနှစ်နှစ်ကုန်ပိုင်းမှာတည်ခဲ့ရတာပါဒီလိုလောက်ကင်ခွေရှောက်ထားလာလို့ကက်ကွယ်နိုင်ကြောင်းကြီးညာလွာခေါ်တဲ့အချိန်မှာစတင်ကြရတာပါအဲ့ဒီကလေးကသူတို့စိုးတထိတ်ထိတ်နဲ့နေလာခဲ့ရတာပါပဲ့ကင်ကျုံးကိုနားခိုရာနေရာအဖြစ်အသုံးပြုနေတဲ့တီးစစ်ကြီးရွာမှာကန်းကြီးရေလုံသားတူဖြစ်သူဦးထွန်းစိန်က
ဘုကလာတော့ကပဋိညမကလလသောတို့လား
မြတ်ကြီးပဋိညမလလစားလေဆိုတော့မြတ်ကြီးကျောင်းမှာလေမိုးတိုက်တဲ့အတွက်အဲ့ဒီတွင်လေးမှာကျွန်တော်တို့ဘက်ကလောက်စားပိန်ခွေတောက်ဆူထားတယ်ဟိုခုကိမတော့မိုးတန်းတော့အိုင်းနဲ့လေနဲ့ဖြည့်ဝင်နာဖို့အခုချိန်မိုးဝင်းဆိုအဲ့မှာစုနေကြတယ်ဗျမိုးနဲ့လေနဲ့မှောင်ထဲတွေဖြည့်လွင်လွင်မိုးမိုးအဲ့မှာပဲဝင်ခူရတာဟုတ်လိုင်းလေကြီးရဆိုရင်အလှေစီးရ50လောက်တိရှိတယ်ဒီနေရာမှာလှေကပ်လို့မရတော့ဘူးဆိုရင်ကျွန်တော်တို့ဘက်ကစားဝတ်နေရပြီအကုန်လုံးဆင်မပြေဘူးပေါ့ခင်ဗျာတက်မှပြန်နေရတာကလက်တံဝေးသွားတာပေါ့ငါဖန်ကွက်နဲ့လည်းဝေးတယ်အခုတော့အဲ့ဒီအေက140ကျဲတဲ့ပက်စင်ကျုံးကိုရန်ကုန်မြို့အခြေစိုက် Excellent Fondue Development Group ကုမ္ပဏီကခီးသွွားလုပ်ငန်းအပန်းဖြေဝန်ဆောင်မှုလုပ်ငန်းဈေးခံတင်မောတွေရန်နာနိုင်တဲ့စက္ကန်ရေပေါ်ရေအောက်ကစားခွင့်နဲ့အိမ်ယာစီမံကိန်းတွေလုပ်ဖို့အတွက်ရည်လွတ်မြေလတ်မြေရိုင်းအသုံးပြုခွင့်ရှောက်ထားခဲ့ပါတယ်ဒေသခံရေလုံသားတွေအတွက်အရေးကြီးတဲ့ကျွန်းဖြစ်တဲ့အတွက် Excellent Fortune Company ရဲ့ရှောက်ထားမှုနဲ့ပတ်သက်ပြီးဒေသခံရေလုံသားတွေဒေသအခြေစိုက်အဖွဲ့အစည်းတွေနဲ့ဒေသအရေးစိတ်ဝင်စားသူတွေကကန့်ကွက်ခဲ့ကြပါတယ်ဒဝဲခရိုင်ငါးဖမ်းလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌဦးကျော်ကျော်သက်က
ပတ်စဉ်ကျွန်းပါဒီနောက်မှာရှိတဲ့စံလန်တီစစ်ကုလမော်တဏိတော်အဲ့ရောက်နေထွက်နေတဲ့ကန်းကြီးလင်ငယ်လေးတွေရဲ့ရာဒီဦးရဲ့ရာဒီဦးဆိုတဲ့အချိန်မှာသူတို့ client တွေခိုရပြီးရင်သူတို့စောက်သုံးဖို့ရေချိုလိုတဲ့အချိန်မှာရေချိုခတ်ရေချိုပေါ်တဲ့ကျွန်းဖြစ်နေတဲ့အတွက်ဟိုဒီကျွန်းနေတော့ဒီရွာတွေကမိခိုနေရတာပေါ့နော်ကန်းကြီးလေးတွေကမိခိုနေရတယ်အဲ့တော့ခုနောက်ပိုင်းကဘာတွေပြဿနာတွေတက်လာလဲဆိုတော့ဒီပဲစင်ကျွန်းအခြေအနေတွေမဟုတ်ပဲစင်ကျွန်းအခြေအနေသာထားလိုက်အောင် ကိုယ်တို့ဘေးကျွန်းစုတွေမှာလည်းဒီတိုင်းပဲအဲကျွန်းတွေမှာအဲဟိုဟိုတယ်နဲ့ကြီးသွားလာတဲ့လုပ်ငန်းတွေဟိုတယ်တွေဆောက်လာတဲ့အချိန်မှာအဲကျွန်းနားမှာခါတဲ့ဆိုင်ဘုတ်တွေထောင်လာတယ်ကြောက်မချာရကမ်းပေါ်မတည့်ရဆိုပြီးတော့အဲ့လိုမျိုးလှုပ်လာတဲ့အချိန်မှာဒီကျွန်းစုဒီကျွန်းစုမျိုးနယ်တွေကကျွန်းတွေကလည်းအိတ်တဒနာတွေကတက်နေပြီဖြစ်နေတဲ့အတွက်ဒီပဲစင်ကျွန်းကလည်းဒီလိုကြီးလှုပ်တော့ငယ်လေးဒီတက်ခွင့်မရတဲ့သူတို့ပိုင်တဲ့အနေနဲ့သတ်မှတ်လိုက်ပြီးတော့သူတို့ဒီကြောင်မချရလို့လှုပ်လာတဲ့နေထားမျိုးတွေကလည်းမလွဲမချောင်သာကြုံလာမဲ့နေထားမျိုးဖြစ်တဲ့အတွက်ကံကြီးကြီးလို့သွားပြီးမှတော့ဒီအခက်ခဲကတော့ကြုံလာလိမ့်မယ်လို့ကိုကတော့ဟိုပေါ့ခံမှန်းတယ်ပေါ့နော
်ထင်ရှားတဲ့သာရကတစ်ခုအနေနဲ့ဆိုရင်လက်ရှိစလုံးလူမျိုးတွေရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်ဂျပန်ယင်းနီမြို့နယ်မှုပါဝင်တဲ့ဒါစာဂျီကုမ္ပဏီဟာ2000ခုနှစ်ကစပြီးမြိတ်ခရိုင်ကျွန်းစုမျိုးနယ်ဒိုမဲကျွန်းအုပ်စုမှာပလဲမွေးမြူရေးလုပ်ငန်းကိုလုပ်ကိုင်ခွင့်ရခဲ့ပါတယ်ဒူမဲကျွန်းမှာစလုံတိုင်းရင်းသားတွေအတော့ကိုကြီးကြီးပါလေသူတို့ဟာနေငယ်လေးတွေနဲ့ငါကင်းမွန်ခရုစတာတွေကိုရှားပွေဖမ်းဆီးတဲ့ရေစကြက်နေရာတွေဖြစ်ပါလေအဲ့ဒီကျွန်းဝန်းကျင်ဟာအလဲမွေးမြူရေးလုပ်ငန်းခွင်ဖြစ်သွားပြီးတော့စလုံတိုင်းရင်းသားတွေဒူမဲကျွန်းကနေထွက်ခွာပြေးလဲရပါလေဒူမဲကျွန်းကနေပုံနဲ့ပူဝေးတဲ့လုပ်ငန်းကျွန်းကိုကြောင်းသွားကြရပါလေလငန်းကျွန်းဟာစစ်စတာကျွန်းအုပ်စုထဲမှာပါပြီးနေထိုင်အခြေကျဖို့အဆင်ပြေဆုံးဖြစ်ပါတယ်။ဒါပေမဲ့အလဲလုပ်ငန်းကလည်းသူတို့နောက်ထက်ကျလိုက်ပါလာပါတယ်။2018ခုနှစ်မှာမြမတာစာတီကုမ္ပဏီဟာအလဲမွေးမြူရေးလုပ်ငန်းကိုစစ်စတာကျွန်းအုပ်စုဘက်ကိုထပ်မံတိုးကျလာခဲ့ပြန်ပါတယ်။အခုဒီချိန်မှာတော့စလုံတိုင်းရင်းသားတွေသူတို့ထပ်ဆုပ်ပေးဖို့နေရာမရှိတော့ပါဘူး။အလဲမွေးမြူရေးလုပ်ငန်းတိုးကျလာမှုကိုနှီးမျိုးစုံနဲ့ကက်ကွက်နေခဲ့ကြပါပြီ။ဒါပေမဲ့လက်ရှိအချိန်ထိတော့အစိုးရစီကတိကျတဲ့အဖြေမရသေးပါဘူး။အဲဒီလိုဖြစ်စဉ်တွေကြောင့်ကျွန်းတွေကိုလုံပိုင်ခွေတစ်ခုခုပေးတိုင်းဒေသခံရေလုံသားတွေအတွက်စိုးရိမ်စရာဖြစ်လာတာပါ။သူတို့ရဲ့စကြက်နဲ့ကြောက်ချနာကိုရာ၊လိုင်းလီကိုရာနေရာတွေပျောက်သွားမှာကိုစိုးရိမ်ပြီးကြက်ကွက်ကြတာဖြစ်ပါတယ်။ဒီကျွန်းလုံပိုင်ခွေနဲ့ပတ်သက်ပြီးဒီနှစ်ဇွန်လအစောပိုင်းမှာတနင်္သာရီတိုင်းဒေသကြီးအစိုးရကပြည်ထောင်စုအစိုးရကိုသဘောထားမှတ်ချက်ပေးပို့လိုက်ပါတယ်။ဘလိုမျိုးသဘောထားမှတ်ချက်ပေးခဲ့တယ်ဆိုတာကိုတော့အထူးပြုအပ်ွက်လို့ဆိုပြီးတိုင်းအစိုးရကဆိုထားပါဗျ။ကျွန်းလုံပိုင်ခွင့်ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေအတွက်ဘလိုထက်သွင်းစဉ်းစားထားတယ်ဆိုတာကိုမေးမြန်းဖို့အတွက်ကုမ္ပဏီရဲ့ဖုန်းနံပါတ်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တဝဲခရိုင်မှာကန်ဒီ၅ဖမ်းလေအစီး1500ရှိပါတယ်။ကန်ဒီ၅ဖမ်းလေအများစုဟာကျွန်းတွေကိုတနည်းမဟုတ်တနည်းပြီးခိုးနေရတာပါ။ဒီလိုဒေသခံတွေအတွက်အရေးပါတဲ့ကျွန်းတွေကမ်းခြေနေရာတွေလုံခြုံရေးပေးတာနဲ့ပတ်သက်ပြီး2019ခုနှစ်ဇန်နဝါရီလတုန်းကအရက်ဖက်လူမှုအဖွဲ့အစည်း18ဖွဲ့ကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်မှာခီးသွွားလုပ်ငန်းတချို့အကောင့်တွေဖော်ရမှာဒေသခံတွေရဲ့မြေနေရာအများပိုင်နေရာဆုံးရှုံးတာကတ်သတ်ခံရတာတွေကြုံရတယ်ဆိုတဲ့အချက်၊နေရာပြဿနာအစ်စ်တွေဖြစ်လာနိုင်တယ်ဆိုတဲ့အချက်နဲ့အစိုးရဘက်ကဒေသခံတွေသဘောထားကိုအလေးထားသိတဲ့ဆိုတဲ့အချက်တွေပါဝင်ပါလေ။ထုတ်ပြန်ချက်ထုတ်တဲ့အဖွဲ့တွေထဲကတခုဖြစ်တဲ့ဒဝဲသုတေသနာအသင်းဥက္ကဋ္ဌဦးစောသူရကတော့
အဲ့တော့လူတို့ကတော့ရှင်းတယ်အစိုးရကိုဟိုယုံကြည်တယ်ဒါပေမဲ့ယုံမရဘူး။အဲ့တော့စီးပွားရေးလုပ်ငန်းရှင်ဆိုတာလာလိုက်ခရိုနီတွေကြီးပဲတွေ့ရတယ်လူတို့ကဒဏ်ဖြစ်သွားပြီစိတ်က။အဲ့တော့ရင်းနှီးမြှုပ်နှံမှုဆိုတော့လူတို့ကကြောက်ပြီ။အဲ့တော့ဒီရက်ဖက်ဖွဲ့စည်းတွေကလည်းအဲ့ဒါလူတို့ကအတူတူမွေးဖွားလာတဲ့ဖွဲ့စည်းတွေဖြစ်တဲ့အတွက်ဘာလို့လူတို့အတိုင်းပဲစိုးရိမ်စေရှိတယ်ပူပန်တယ်ပေါ့နော်ဒါတွေကတေချာစီစစ်ပြီးတော့စိုးရက်ကပုံမှန်လင်းနေတယ်ပေါ့
ဖက်စင်ကျုံကိစ္စကိုကတ်ကွက်တဲ့ဒဝဲခရိုင်ခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒုံမူမူသူကဟ
ိုဒီရေလုံသားတွေအတွက်ကိုနေရာလေးတွေထားပေးဖို့ပြီးတော့ကျွန်တော်တို့ဒေသခံခီးသွွားလုပ်ငန်းအတွက်ဒီကျုံးကိုလာပြီးချင်းလဲဟိုသွားလို့ရမယ့်ဟိုနေရာအွက်လေးတစ်ခုပေါ့နော်အော်ဘလောက်ဆိုတာလိုမျိုးလေးခြံထားပေးခဲ့ဖို့စသဖြင့်အဲ့လိုမျိုးလေးတွေပြောထားတာတော့ရှိတယ်။အဲဒါကြံတဲ့ဟာတွေတော့သူတို့လုပ်ဖို့အများကြီးရှိတာပဲနေရာကြီးကလေ။တော့အကောင်လုံးကြီးသိပိုက်မယ်ဆိုတာမျိုးတော့စိတ်မသိတော့ဘူးနော်။မကြောက်လဲဆိုဒီဒေသခံတွေကအနှစ်ပေါင်းညာနဲ့ချီပြီးသူတို့ဒီမှာခီခိုလုတ်ကင်စားပေါက်နေကြတာလေ။ဒါဆိုတော့ဒီကျောင်းကလည်းအဲ့လိုအကောင်လုံးပေးလိုက်လို့တော့မဖြစ်ဘူးနော်။ခြံထားခဲ့ဖို့တော့လိုမယ်ဒီမှာလေ။
တနင်္သာရီတိုင်းဒေသကြီးအတွင်းကပက်စင်ကျုံအပါဝင်ကျုံးနဲ့ကမ်းခြေတွေမှာမြေလွတ်မြေလတ်လုတ်ကင်ခွစ်ကိုနေပြီးတော့အခြေဆိုင်ဗဟိုမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲရေးကော်မတီကခွစ်ပြုမပြုဆုံးဖြတ်ပေးတာဖြစ်ပြီးတိုင်းအစိုးရကသဘောထားမှတ်ချက်ပဲပေးရတာဖြစ်ပါတယ်။တိုင်းအစိုးရကဘလို့မှတ်ချက်ပေးပါသလဲ။ဗဟိုကော်မတီကရောဒေသခံရေလုံသားတွေရဲ့အခွင့်အရေးကိုဘလောက်ထက်သွင်းစဉ်းစားပြီးဆုံးဖြတ်မှာလဲ။ Pulamo Yuata, Kani Yiluta, Kutu Milaka, Turuya Sawa Niri, Tikaimu, Chimago, Meluja Mulu, Sulai Parekamia. Tonya Sisana Yaswin, Billy Messuin, Jonathan Dukashirago, Billy Jimu Bokamia.
ဒီစီစဉ်ကိုတက်ဆက်ပေးခဲ့တာကတော့ဝေဝက်စတာကိုသောဖိုးသောဒုတန်ကအေးရဟာနီရဲ့တိုင်းချင်းဆိုဖြစ်ပါတယ်ဒုတန်ပတ်စဉ်အတန်းတွေအစီအစဉ်ကိုဖရန်တီယံမြန်မာဝဆိုင်ရဲ့ဖေးဆော့ဆာမီနာအဖြစ်ဒုတန်ဖေးဆော့ဆာမီနာဆောင်းတော်ရှူချူအန်ဂျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ဗီအိုအေကထုတ်လင်းတဲ့ဗီဒီယိုအစီအစဉ်မှာလည်းတနင်္ဂနွေနေ့မနက်6နာရီကနေခုနှစ င်းဆိုင်ရာအေဂျင်စီ FGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနယ် Foundation ရုံးတွေတို့ကပူးပေါင်းတင်ဆက်ထားဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုသက်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒီမှာရှိတော့နေရစ်ပါတယ်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အချိန်နဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
် VOE America တန်ခါနေပြီးဆက်လက်တန်လွှင့်နေပါတယ်ကိုဗစ်ရေပေါ်ချင်းနေကြောင်းမလို့ပုံမှန်ထုတ်လွှင့်နေကြစနေညဒဲလီလိုက်အစီအစဉ်နေရာမှာစနေညပိုင်းနိုင်ငံရေးစနေဝိုင်းကိုစထူတင်ဆက်ပေးမှာဖြစ်ပါတယ်။အခုသတင်းပတ်မှာတော့ဒီလာမယ့်အထူးထူးရွေးကောက်ပွဲတွေကိုပြိပခတော်လေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအောင်မြင်မြင်လုံနိုင်ကြည်ရှိမရှိဆိုတာကိုသက်ဆိုင်ရာရခိုင်အဖွဲ့အစည်းတွေနဲ့ဆွေးနွေးမေးမြန်းထားပါတယ်။ရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေဒေါ်ထုမီနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးတောင်းရှိသူကုစုသောထွန်းတို့ကိုဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်သားညွတ်ဦးပါ။မင်္ဂလာပါခင်ဗျာအခုဒီအွန်လိုင်းကနေပြီးတော့ဆွေးနွေးပွဲလုပ်မယ်ဆိုတော့ကိုစိုးစိုးထွန်းကရခိုင် ITB စခန်းတွေဘက်စီကိုရောက်နေပါတယ်အဲ့ဒီမှာအင်တာနက်ကပိတ်ခံထားရတယ်မရဘူးဆိုတော့အခုကဖုန်းကတစ်ဆင့်ပဲပြောလို့ရပါတယ်ဒါကြောင့်မလို့ဒီဆွေးနွေးပွဲကိုတပြိုင်တည်းမဟုတ်တော့ဘဲနဲ့တူးချင်းကိုပဲအရင်ဆွေးနွေးမေးမြန်းကြည့်ပါမယ်ကိုစိုးစိုးထွန်းကိုအရင်ဆုံးဖုန်းနဲ့မေးမြန်းပါမယ်ကိုစိုးစိုးထွန်းရေဒီအဲ့ဒီကရခိုင်ဒုက္ခသည်တွေရဲ့ယူကောက်ပွဲပေါ်သဘောထားသူတို့ရဲ့စိတ်ဆန္ဒဘယ်လိုရှိသလဲဘယ်လိုများတိခောက်မိလဲဗျအ
ဲသူတို့အနေနဲ့ကတော့ယူကောက်ပွဲရှိတယ်ဆိုတာကိုတော့မှပဲမသိတဲ့သူတွေတော်တော်များရှိနေပါတယ်။အဲနောက်ယူကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းသူတို့မှဘာမှသိရှိထားတာမရှိပါဘူး။ဘယ်အချိန်မှကျင်းပမယ်။အဲဘယ်လိုပုံစံနဲ့လုပ်တော့မယ်ဆိုတာမသိပါဘူး။အထူးသဖြင့်ဒီမကြာခင်ကမှအသက်ဆက်ရှင်ကြီးပြည်လာခဲ့တဲ့သူတွေအဲအခုမှစပြီးတော့မှယူကောက်ပွဲမှာမေးထေးရမယ့်သူတွေအနေနဲ့ကတော့ဒီယူကောက်ပွဲဆိုတဲ့ဟာကြီးကိုသူတို့မှဘာမှကိုမသိထားတာကိုတွေ့ရပါတယ်။အဲနောက်ဟိုစိတ်ဒုက္ခတွေတော်တော်များကိုကျွန်တော်မေးကြည့်နေပါတယ်အခုရောက်တဲ့နေဘက်ကတခဲနေမှာပေါ့လေ။အဲဒီမှာသူတို့အနေနဲ့ကတော့ဒီဒီယူကောက်ပွဲမှာမင်းချစ်တဲ့ကိစ္စကသူတို့ကောင်းထင်မှာလုံးဝရှိမနေပါဘူးသူတို့အနေနဲ့အဲသူတို့အတွက်ကိုဟိုသူတို့မှကျွန်တော်ရဒုက္ခဆင်းရဲနေပတ်သက်ပြီးတော့မှအကူအညီပေးတဲ့သူတွေကတတော်ကိုနေတဲ့ခါကျတော့သူတို့မှမျိုးနှိမ့်ချက်မေးနေပါတယ်အဲကြောင့်မလို့ဒီမေးပေးလိုက်တဲ့ကိစ္စတစ်ခုကသူတို့ရဲ့အဲဒီဘဝကိုတစ်ခုခုတစုံတရာတိုးတက်အောင်ဆောင်ရွက်နိုင်မလို့သူတို့မယုံကြည်ကြပါဘူး
နိုင်ငံရေးပါတီတွေရဲ့စီယုံကြီးကာလကလည်းမကြခင်ရောက်လာတော့မှာပါအဲ့တော့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားသွားလာခွင့်အဲ့အချင်းဒီကောဘယ်လိုရှိပါလဲအဲ့ဒုက္ခသည်စခန်းတွေ ITB စခန်းတွေအထိကိုသွားနိုင်ပါမလား
အဲနိုင်ငံရေးပါတီတွေမှာကတော့တစုံတရာသွားနိုင်ဒီတက္ကသိုလ်နိုင်ငံရေးပါတီတွေမှာကတော့တစုံတရာသွားနိုင်လာနိုင်တဲ့အခြေအနေမျိုးတော့တွေ့ရပါတယ်ဒါမှမဟုတ်လုံခြုံမှုအတိုင်းလာကတော့ပြောစရာဖြစ်နေပါတယ်အဲတစ်ဖက်ကလည်းပဲဒီနိုင်ငံရေးပါတီတွေနဲ့ဒီလက်နက်ကိုင်ဖွဲ့စည်းနေကြတဲ့မှာဘလောက်လောက်ထိဒီဒီနားလည်မုန်းတိုင်းမလဲဆိုတာကလည်းပဲအဓိကကြိုက်လို့ထင်ပါလေဗ
ျအခုကျွန်တော်တို့ခမန်းချေသိရသလောက်ဒုက္ခတွေအားလုံးစုစုပေါင်းကတသိန်းကျော်နှစ်သိန်းဝန်းကျင်လောက်ထိရှိသွားပြီလို့ပြောပါရခင်ဗျအဲ့တော့ဒီဒုက္ခတွေရဲ့ကိုထားရှိမှုအနေထားပေါ့နော်ကျွန်တော်တို့ဘာလို့ဆိုတော့မဲဆင်းပြုစုတဲ့အခါမှာခမန်းလို့ရအောင်သူတို့ကိုထားရှိမှုအနေထားကိုဘယ်လိုများသုံးသပ်မိလဲ
Akuga, the Dukade is a Kema, Dukade, you were a Tijabla Chides with Abu, but two Mamatina Yababu, or the Nima Colorate saying I live in Namni Jaloshi at Chongle Chinibare, and the people will be okay, Shida Kuga, Lokaima, Dukade, and Yabaga, the Ashi Chani, the Kenimani, that Mijana no Mohopene, the Nigeria Kolum, the Tabuisham, the Pope Chinibare, and the Lushini Jari Hajado, Turuga. ตอนนี้มาอเนกในไลน์มั้ยอศีปีตุลุชิงเสร็จปิรณีมั้ยชวินีเนี่ยเป็นตู้เยอะโหนี่รู้ยะไล่ได้อศีนี่မျိုးจุงเราลุชิงตุก็เปลี่ยนต่อเลยขณะนี้เปลี่ยนไปแล้วมาทวีไปจ้ะเลยดีโหลမျိုးไม่เต็มไม่ผิดในขาจ้ะတော့ဒီเมสเซนเตอร์ชิงซีนนี่ตุดๆได้อปိုင်းนี่ก็ย่อเราเมเทพูอตั่วโกอศีนี้ชาไปได้ตุดๆมาတော့ตลอดโกเคเกตุได้อศีนี่มาชื่อเดียวลงตัวไปเลยจ้ะ
အခုလက်တလုံးမှာတော့ယူကပွဲကော်မရှင်ကမက်ဆင်ပြုစုတာတွေဘာတွေလှောက်ရှားမှုတွေဒီအဲ့စစ်ဆောင်စခန်းတွေဘာတွေမှာလောက်တာမျိုးတွေရောရှိပါပြီလားအဲကျွန်တော်တို့ဒီနေဖက်ကစခန်းတွေကိုမေးကြည့်တဲ့အခါကျတော့မကြမိပါဘူးဗျမတူတူမသိဘူးလို့ပြောပါတယ်ဒီလိုမျိုးလို့တောင်းတာတွေမရှိဘူးလို့ပြောပါတယ်ဗျနေရာရွှေ့ပြောင်းနေကယူကပွဲမှာတက်ရောက်မှုရှိလာနိုင်တာဆိုလိုတာကမက်ဆင်နာတွေမြေတနီးအားနေပြီးတော့တ
ပြီးတော့မှာရှိနေတယ်ပလဲဝါမျိုးကနေပြီးတော့တိတွေ့တွေ့ကိုရောင်းနေသူတွေရှိပါတယ်။နောက်မြအူတို့ကြောက်တော်တစ်ဖက်ကိုအနည်းငယ်ရောင်းနေသူတွေရှိပါတယ်။ဒီလူတွေရဲ့အခြေအနေကနေပြီးတော့မှာဒီမေးစင်တာပြူစုလေးနေရာမှာအားဆိုင်ဆောင်ရွက်မှုနေလို့ရှိရင်ဒါမို့လို့ရှိရင်လည်းဒီမေးပေးနိုင်တဲ့အခြေအနေမျိုးတွေကို
ကောင်းကောင်းဟိုသူသူသားမဆောင်ရွက်ပြုစုလို့ရှိရင်မေးပေးနိုင်တဲ့အခွင့်အရေးဆုံးရှုံးမဲ့တဖို့မှာရှိနေပါလေဗျာ။ခုဖြစ်နေတာကတော့ပြိပခါကတော့ပြောမှဆိုရင်ဒီ2005အလွန်ကြာမှာဖြစ်ခဲ့တဲ့ခါကြတော့2005လို့ဘာလို့ရွေးကောက်ပွဲမှာကြတော့အဲ့ဒီဒေသမှာရှိတဲ့ဒီမေးပေးမှုတွေအခြေအနေကဘယ်လိုများရှိခဲ့ပါလဲ။အဲကျွန်တော်တို့ရဲ့ဒီတွေ့ကြုံခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်တော့
ဒီနောက်တစ်ဆေကနေပြီးတော့မှဆောင်းစင်းကဒုတိယအကြိမ်မှာတော့ဒီမေးသေးတဲ့နှုံးကနိုင်ငံပါတီတွေနဲ့ဒီနိုင်ငံပါတီမေးသေးလို့ဖွင့်လိုက်တဲ့အစိုးရတွေလွတ်တော်တွေအပေါ်မှာအကူအညီပြုမှုတွေကဟိုနေလာခဲ့တာရှိပါတယ်အခုနောက်ပိုင်းမှာပို့ပြီးတော့မှဆိုးလာနေပြီးတော့လည်းနိုင်ငံပါတီပခါအထိကိုဖြစ်လာနေတဲ့အခါကျတော့ဒီအပေါ်မှာလည်းပဲဒီအစိုးရဖြစ်အစိုးရဖြစ်တော်တွေပေါ့နော်ဒီပါတီတွေဖက ဒီနိုင်ငံရေးစနစ်ကြီးအပေါ်မှာဒီပါတီနိုင်ငံရေးစနစ်ကြီးအပေါ်မှာနောက်ဒီရေးကောက်တင်တော်တဲ့အစိုးရအပေါ်မှာတော်တော်ကိုယုံကြည်မှုနေလာနေတဲ့အခြေအနေမှာရှိပါတယ်။နောက်တစ်ခါဒီတစ်ခက်ပါတီတည်းရဲ့အခြေအနေကြီးမဲ့ဆိုလို့ရှိရင်လည်းပဲသူတို့ကအနိုင်ရပါတီတာဖြစ်တော့တယ်လက်တော့ပြည်နယ်လက်တော့ထင်မှာဒါအများစုအနိုင်ရရှိပြီးတော့မှအစိုးရတွင်နိုင်ခင်ပြီမဲ့လေဒီအစိုးရဖက်ကအကောင့် ဖက်တီးလေးပုံစံတွေအဲ့ဒီအစိုးရကနေပြီးတော့မှဒေသမှာရှိတဲ့ဒေသခံတိုင်းသားတွေအကျိုးကျေးဇူးဆောင်ပေါ်ဆောင်တဲ့ပုံစံတွေကအရင်ကလိဟမှုတွေအားနည်းချက်တွေရှိပါတယ်ဒါကြောင့်မို့လို့ဒီရခိုင်လူထုတွေပေါ့လေအထူးသဖြင့်ဒီကျေးလေးမှာနေတဲ့သူတွေဒီကိစ္စပို့ပြီးတော့ပြောလို့ရှိရင်တော့ဒီစပေးစစ်တဲ့တရားသူခောက်တဲ့သူတွေထင်မှာတော့ဒီနိုင်ငံပါတီဒီစနေပေါ့နော်ဒါကိုအရင်ကဟိုအားမလို့အများဖြစ်တယ်လုံးဝကိုစိတ်ပေါ့ဝင်စားဖို့မရှိသေးဘူးဒီတော်တော်များတွေးခိုင်းရပါလိမ့်မယ
်ဟုတ်ကဲ့တဘောကတော့နိုင်ငံရေးပေါ်စိတ်ပြက်လာတဲ့အနေအထားပေါ့နော်အဲ့တော့ဒီလိုခြေနေ
ဖြစ်
လာမယ်ဆိုရင်တော့တကယ်တော့ပြောရရင်ရခိုင်ဒေသကရခိုင်ပါတီတွေကိုထောက်ခံမှုပို့ပြီးတော့အားကောင်းပါတယ်အဲ့တော့ဒီလိုမျိုးနိုင်ငံရေးပေါ်စိတ်ပြက်လာမယ်မေးပေးမှုတွေထိခိုက်လာမယ်ဆိုရင်ဒီလကန်ပါတီတွေအတွက်ပို့ပြီးတော့မထိခိုက်နိုင်ဘူးလား
မင်္ဂလာပါခင်ဗျာဒါကြောင့်မို့လို့ဒေသခံပါတီတွေလည်းတော်တော်ကိုယုံကြည်ရမယ့်အခြေအနေမှာရှိနေပါတယ်အဲရွေးကောက်ပွဲမှာပြည်သူလူထုတွေနားမလည်ရပါလေပြည်သူလူထုတွေတဖုံပေါင်းတေးတာတခုရှိပါတယ်အဲ့ဒါပါလေဆိုတော့ရွေးကောက်ပွဲမှာမေးထေးပိုက်ခွင့်ရှိတဲ့ဒီပြည်သူတွေရဲ့ဘလောက်ရခိုင်နှုန်းမေးထေးမှဒီရွေးကောက်ပွဲကတရားဝင်ပါတယ်ဆိုတော့ကိစ္စချက်မျိုးမရှိတဲ့အခါကျတော့ဒွေးနေရာပွဲမေးထေးတွေဒါကအများစုနိုင်တဲ့သူတွေကဒီဒီလိုတော့ကိုတက်မယ်အစိုးရဖြစ်မယ်ဒီလိုအခြေအနေဖြစ်တော့ပါလိမ့်မယ်အဲ့ဒီကကြာလို့ရှိရင်ဒီအားဆိုင်ဆောင်ရမှုရှိတဲ့ပါတီတွေပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းအခွင့်အရေးပါတီတွေကဒီလိုတော့ အစွားခွေးတွေကိုတိုးတိုးတက်ခါမှာကြာလို့ရှိရင်ပိုပြီးတော့မှဖြစ်သူတွေအတွက်ကိုနိုင်ငံရေးအရေးဆုံးဆုံးမှုတွေပို့ဖြစ်လာအောင်ပို့ရှိပါတယ်ဒါတွေကိုပြည်သူတွေကနားလည်တဲ့ဘောပေါင်းရှင်မရှိပါဘူးအဲတစ်ဖက်မှာလည်းပဲဒေသခံပါတီတွေမှာလည်းပဲအခက်အခဲမျိုးနဲ့ကြုံနေရတဲ့လို့ကျွန်တော်သိရပါတယ်သူတို့အနေနဲ့ကတော့လူလူကူကူနိုင်ရှင်ဟိုနေတယ်လို့ကျွန်တော်တုံ့သက်ပါတယ်ဒါကြောင့်မလို့
ဆိုင်လိုရမယ်ပို့ပြီးတော့ခက်ခဲမယ်ဆိုတော့လူလူထောက်ခံမှုကိုဆူလိုရလားပြိပကအခြေအနေကြောင့်လားဘယ်လိုကြောင့်ပါလဲ
ပฏิပကအခြေအနေကြောင့်ဖြစ်ပါတယ်နောက်တစ်ခုကပฏิပကအခြေအနေအဖြစ်မှာဖြစ်လာမယ်နိုင်ငံရေးဆိုင်ရာအကျိုးဆက်တွေကိုပြည်သူလူထုမှာသဖောပေါင်းနှားလည်ခြင်းမရှိပါဘူးပြည်သူလူထုကပို့ပြီးတော့ radical ဆန္ဒပါတယ်အဲ့ဒါကြောင့်မလို့ဒီ radical ဆန္ဒတဲ့အတွေးခေါ်ကိုကျွန်တော်တို့ဒီပါတီနိုင်ငံရေးပေါ့နော် liberal နိုင်ငံရေးအတွေးခေါ်တွေနဲ့ဒီနိုင်ငံရေးမှုတွေအများကြီးလို့ဖို့လိုပါတယ်ပြည်သူလူထုကနားလည်သဖောပေါင်းမှုကိုပို့ပြီးတော့ဟိုအရင်တုန်းကလို့ပြည်သူကိုဟိုဒီပါတီဖြစ်တဲ့ကြောင့်မလို့ဘသူပဲပြိုင်ပြိုင်ဘာပဲကြော့ပြောဒီပါတီကိုမေ့ထိမယ်ဆိုတဲ့အခြေအနေမျိုးနဲ့တော့မရတော့ပါဘူးပြည်သူလူထုကိုနိုင်ငံအမြင်ဖွင့်ဖို့အရန်ရေးကြည့်လာပါတယ်အဲ့လိုပြည်သူလူထုကိုနားလည်နိုင်လောက်တဲ့အဲစကားတွေပြောရပါမယ်အစည်းအဝေးတွေလုပ်ရပါမယ်ပြီးလို့ရှိရင်အဲနိုင်ငံရေးအာမခန့်ချက်တွေဘယ်လိုဖြစ်နိုင်လဲဆိုတဲ့အခြေအနေမျိုးတွေကိုလည်းပဲအဲပြောရပါလိမ့်မယ်ဒါတွေကိုပြောနိုင်လို့ပြည်သူလူထုကနားလည်တဖောက်ပေါက်တဲ့အခါကြားမှာပဲဒီဒေသခက်ပါတီအတွက်အလားလာပိုလို့ကောင်းနိုင်မယ့်အခြေအနေမှာရှိပါတယ်က
ခုနကကိုစစထုံးပြောထားတဲ့အထဲမှာလူထုကပို့ပြီးတော့ radical ဆန်လာတယ်ပေါ့နော်အဲ့အရာလေးကိုကျွန်တော်လည်းလေးမေးချင်ပါတယ်ဆူလာကအဲ့အခြေအနေကပြောရမယ်ဆိုရင်ရခိုင်ဒေသမှာရခိုင်လက်လက်ကင်တော်လန်ရေးကိုထောက်ခံတဲ့လူလူတော်တော်များများရှိလာတာကိုလည်းကျွန်တော်တို့သတိထားမိပါတယ်အဲ့တော့ဒီအနေထားကလူလူကပို့ပြီးတော့ radical ဖြစ်လာတဲ့နိုင်ငံရေးပါတီတွေကိုစိတ်ပြတ်လာတဲ့ဒီအခြေအနေကအေအေကြောင့်လို့ရောအေအေလှုပ်ရှားမှုကြောင့်လို့ရောဆက်ဆက်ပါလား
တကယ်တော့အေကိုအေလှုပ်ရှားမှုကြောင့်လို့တရားရပြောနေကြပေမဲ့ဒီအေကိုထောက်ခံတော်ကြတဲ့အကြောင်းတွေအေကိုပို့ပြီးတော့အကြိုက်တွေ့လာကြတယ်တနည်းအားဖြင့်အေလို့မဟုတ်ဘူးပေါ့လေဒီစည်းစဲညီနိုင်တယ်နိုင်ငံဒီနိုင်ငံပါတီနိုင်ငံရာလူထုဟိုမေဆန္ဒလူထုရေးမေဆန္ဒအရာဖြစ်အောင်ကြိုးစားကြတယ်ဆိုတဲ့အပိုင်းတွေကအရင်ကအားနေလာခဲ့တဲ့အခါကျတော့ဟိုဒီလက်နက်ကင်တုံးမြင့်တဲ့အဖက်ကိုပူပြီးတော့ဦးတည်တော်တာဖြစ်ပါတယ်ဟိုလက်နက်ကင်ကမှပဲဟိုရွေးရတခုမှရှိတဲ့ခါမှလာတခုကိုရွေးနေတဲ့သဘောမျိုးဖြစ်ပါတယ်အဲအဲ့တော့ကျွန်တော်တို့ရဲ့တုံးသက်ချက်ကတော့ဒီအေးချောင်းဖြစ်တယ်ဆိုတာနဲ့ဆက်လို့ချင်းရင်ဘာကြောင့်မို့လို့ဒီနိုင်ငံအရာနိုင်ငံအရာပါတီနိုင်ငံအရာဒီအစိုးရဖွေးတာတွေအစိုးရရဲ့ပြည်သူ့အဆောက်အဦတွေကိုပြည်သူလူထုဖက်ကနေပြီးတော့မှစစ်ပြက်လာခဲ့ရတယ်လေဒီအစိုးရဒီမှာပါတဲ့အခက်အခဲပါတီလူရဲ့ရှေ့ရှိနေလို့လေဒါမို့လို့ရှင်လည်းပဲဒီ Facebook ဆက်ပြည်သူမှုတွေကဘယ်လောက်ဖြစ်အရေးကြီးနေတယ်လေဒီပြည်သူမှုတွေကိုလုပ်ပေးမှပြည်သူလူထုဖက်မှနေပြီးတော့ဒီပါတီနိုင်ငံရေးနဲ့အသာကျလာမယ်ဒီမိုကရေစီကိုယုံကြည်လာမယ်အဲဒီထက်ပိုပြီးတော့မှ liberal ကိုပိုပြီးတော့မှဥတည်လာမယ်ဒီစဉ်ငင်းနေတဲ့အပိုင်းတွေကိုပိုပြီးတော့မှဟုတ်လူသူကသဖောက်ပေါက်လာမယ်အဲဒီလိုမျိုးတွေဆောင်ရွက်ဖို့လိုပါလေဗ
ျဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုပြီးချင်ပါတယ်အခုရွက်ောက်ပွဲလုံးမဲ့အခြေအနေနဲ့ပတ်သက်လို့ဒီဒေသတွေမှာအေအေကနှောက်ရတာမျိုးတွေကြုံရနိုင်ပါလားအခုအနေအထားမှာအေအေကဒီရွက်ောက်ပွဲနဲ့ပတ်သက်လို့သဘောထားတစ်ခုခုပြီးတာရွက်ောက်ပွဲမဲပြီးလို့ရှင်နှောက်ရမယ်လို့ပြောတာချင်းချောက်တာမျိုးတွေရောရှိပါလား
ကျွန်တော်တို့တတိထမင်းပါတယ်အေအေကနေပြီးတော့မှထုတ်ပြန်ချက်တစ်ခုရှိခဲ့ပါတယ်အဲ့ဒါကပါလေဆိုတော့ဒီနိုင်ငံပါတီရဲ့အနေနဲ့ဒါမှမဟုတ်ရှင်လည်းပဲယူကော့ဘေးကော်မရှင်အနေနဲ့ယူကော့ဘေးလုံးမယ်ဆိုလို့ရှိရင်သူတို့နဲ့ဆွေးနွေးနိုင်မှုတွေလုပ်ရမယ်ဆိုပြီးတော့ပြောခဲ့တာတခုရှိပါတယ်အဲဆိုတော့ဒါကဒီဒီအေဖကကောင်းဆောင်တွေအနေနဲ့ဒီသူတို့ရဲ့အခွင့်အရေးနဲ့အရေးပါတဲ့ဟာကိုပြသနေတာမျိုးဖြစ်ပါတယ်ဟိုတစ်ဖက်မှာလည်းပဲဒီအောက်ရှေ့မှာကြာတော့ပါတီဖြစ်နိုင်တယ်ဆိုလို့ရှိရင်ဒီမင်းစင်တာနေနောက်ပြီးတော့မင်းယုံတွေရဲ့လုံခြုံရေးပေါ့လေအဲနောက်ဒီမင်းချင်းမင်းနဲ့သူတွေရဲ့လုံခြုံရေးနောက်ဒီလူဆောင်ရေးကိုတာဝန်ယူရတဲ့ဒီဒီတမတော်နဲ့ဒီရေးတွေပေါ့လေအဲသူတို့တွေရဲ့အဲဒီဒီအလုံးပုံကံပုံလုံးဆောင်ပုံတွေအနေထားမှာလည်းအများကြီးမုန်တည်ပါတယ်ဆိုလို့ရှိနေတာကသူတို့အနေနဲ့ဒီပြည်သူလူထုတွေရဲ့မေးပေးတဲ့နေရာလေးကိုတာဝန်အလျောက်ဆောင်တက်ပြုမဟုတ်ပေနဲ့အဲ့ဒါပို့ပြီးတော့မှမေးစင်တာနေမှာရှိတဲ့မေးရုံတွေကိုလုံဆောင်ရေးတဲ့ပို့တဲ့အဲဒီလှူချမှုတွေလုပ်လို့ရှိရင် AFK လည်းပဲတနည်းတစ်ခုနောက်ဆနိုင်ရှိရှိပါတယ်အဲဒီလိုအခြေအနေမျိုးတွေဖြစ်လာလို့ရှိရင်ဒီအကျိုးဆက်ကဒီမေယုံတွေရဲ့လှူချင်းမှုတွေထိခိုက်လာနိုင်ပါတယ်ဒီခါမှာပြည်သူလူထုဘက်ကလည်းပဲမလုံမစုံခင်စားလာလို့ရှိရင်ဒီမေးပေးဖို့အတွက်ကိုသူတို့တော်တော်လေးကိုစဉ်းစားတော့ပါလိမ့်မယ်အဲဒီလိုအခြေအနေမျိုးတွေဖြစ်လာတဲ့အတွက်ကြောင့်မလို့ဒီခိုင်းပြည်မှာဒီရေကောက်ဝေကောက်ဖြစ်လာဖို့ဆိုတာကတော်တော်ကိုမလွေတဲ့အခြေအနေမျိုးရှိတယ်ဖေဆော့တော်ဆုံးကစဉ်းစားရမယ့်အခြေအနေမှာရှိနေပါလိမ့်ကြ
Okay, Jesus ba ku so thun yi pyaw mae khu so yin khuna ga ee kisa ga le a ee ku asu ya ni bi lo chan phat phwe si phit tat mat tha de kha ja lo commission ni ne le ee ku de hni nai mu khat mae tin ma de a lo commission bet ga ma hni nai mu so yin dong yo yi ya di me yau ni ne pat de lo thuru a ma ma khan nai mu so le tabor lo phit ni ya bo
ae lo myo pyaw lo ya ba de ta phat ma le be di di nange di jada khe nange party de naw di ta ma la bi de ma tai me party de a ni ne ဟိုအေးနဲ့တနည်းတစ်ပုံဆက်ဆက်ပြီးတော့မာနလေးမုံယူနိုင်ကောင်းယူနိုင်ပါလိမ့်မယ်အဲဒါဒါမျိုးတွေကိုစူးစမ်းနိုင်လို့ရှိရင်လည်းပဲတချို့သောမစ္စနာနေတွေမှာပြဿနာပုံပေါင်းနိုင်ချေနေတော့မလို့လဲကျွန်တော်တို့ကဟိုအကောက်ဖက်ကနေကြည့်တာလည်းရှိပါတယ်ကြာ
ဒီခိုင်တိုင်းသားမျိုးနယ်များအစည်းအုံးကကုစုစောထွန်းဖြစ်ပါတယ်အခုအွန်လိုင်းမှာရှိနေတဲ့မြူသားလွှတ်တော်ကုစုလေဒေါ်ထုမေကိုမေးမြန်းပါမယ်ဒေါ်ထုမေခင်ဗျာအခုဒီရက်ောက်ပွဲနဲ့ပတ်သက်လို့ရခိုင်ပြည်နယ်မှာဖြစ်နိုင်ချေအလားအလာပေါ့ဘလို့သုံးသပ်မိတယ်လဲအရှင်းဆုံးအဲ့ဒါလေးဖြည့်ပြီးပါဦး
လုံးလုံးစေတော့နေပြီးတော့ရေကောက်ဘက်ကော်မရှင်ကမြန်မာတနိုင်ငံလုံးကိုရေကောက်ဘက်ရှိမယ်ဆိုပြီးတော့ကြေညာထားတာတွေ့ရပါတယ်မြန်မာတနိုင်ငံလုံးကိုဆိုလို့ရှိရင်ရခိုင်ပြည်နယ်နဲ့အကျုံးဝင်တဲ့အတွက်ကြောင့်မလို့ကျမတို့ရခိုင်ပြည်နယ်မှာလည်းပဲရေကောက်ဘက်ရှိလိမ့်မယ်လို့ကျမတို့မျှော်လင့်ရပါတယ်ရှင်အဲဒါပေမဲ့အခုလိုအခြေအနေမှာရေကောက်ဘက်လုံးဖို့ကရခိုင်ပြည်နယ်ရဲ့ပြည်နယ်တဝက်နေပါရှိတဲ့မြို့နယ်တွေမှာအခက်အခဲများစွာကြုံနေရပါတယ်အင်တာနက်ဖြတ်တောက်ထားမှုတကြောင်နောက်တစ်ခုကနေပြီးတော့ဒီစစ်စင်ရေးတွေပို့ပြီးတော့တင်းမာလာကြောင်လာတဲ့အတွက်ကြောင့်မလို့ဒီလမ်းမဲ့ရွှေကောက်ဘွဲအခြေအနေဟာရခိုင်ပြည်နယ်မှာအမြဲတမ်းစွန့်ရတဲ့အခြေအနေမှာရှိပါတယ်ဆိုတော့ဒီလိုမျိုးစွန့်ရတဲ့အခြေအနေကိုနေပြီးတော့ဖြေရှင်းဖို့ကကျွန်တော်တို့ရွှေကောက်ဘွဲကော်မရှင်ရဲ့နောက်တစ်ခုကအစိုးရရဲ့တက်မှတ်တော်နောက်ရခိုင်တက်တော်ကြားထဲမှာနေပြီးတော့တိုင်းတာတစ်ခုထိအစ်စစ်စင်ရေးတွေလျှောက်ရမယ်သို့မဟုတ်ရက်တန့်ထားမှသာလျှင်တော့ရခိုင်ပြည်နယ်မှာရွှေကောက်ဘွဲတွေဖြစ်ထွန်းမှာပါရှင
်အခုကကျွန်တော်တို့သတိထားမိသလောက်ဒုက္ခတဲ့အရေးအတွက်ပေါ့နော်ဆိတ်ရှောင်းဒုက္ခတဲ့အရေးအတွက်ကလည်းတသိန်းကျော်နှစ်သိန်းပြီးပြီးသားဝင်းကျင်ချီဖြစ်လာပါပြီဒါဖြင့်မျိုးနယ်တစ်ခုကနေပြီးတော့အခြားမျိုးနယ်ကိုရွှေ့ပြောင်းနေရတဲ့ဒုက္ခတွေလည်းရှိနေရလို့သိရပါတယ်ခင်ဗျာအဲ့တော့မဲဆင်းရဲ့ကောက်ခံတဲ့နေရာမှာအခက်အခဲတွေအတော်များရှိမဲ့ပုံရှိပါတယ်မတ်သူ့ပေတို့ဒါနဲ့ပတ်သက်လို့ဘာများပြင်ဆင်ထားပါလဲအဓိကဒီ IDB ဒေသကမဲဆင်းနေမှမကန်ကန်ထွက်လာနိုင်အောင်လို့
ဆိုအဓိကတော့နေပြီးတော့ကျမတို့လက်ရှိအခြေအနေမှာဒီဆွေးရှောင်ပြည်သူတွေကနှစ်သိန်းနဲ့ဖြတ်ရှိတယ်လို့ဖော်ပြကြပါတယ်ဆိုဒီပုံမှန်အနေထားတစ်ခုမှနေပြီးတော့ကျမတို့ပြည်သူတွေကိုစင်စစ်ဆောင်ရွက်တာတောင်မှရွေးကောက်ဘွဲ့ကော်မရှင်တွေကဖိတ်ဆက်ဆက်အမှားယွင်းတွေရှိခဲ့တယ်နောက်တစ်ခုကပြင်ဆင်ရတဲ့အခြေအနေတွေအများကြီးရှိခဲ့ပါတယ်ဆိုတော့ဒီပြည်သူတွေကို၌ကိုကလည်းကိုမဲပေးမဲ့အခြေအနေမှာနေပြီးကိုရဲ့အချက်လက်တွေမှန်ကန်သလားဆိုတဲ့ဟာကြည့်ရတဲ့အခြေအနေကသာမန်အခြေအနေမှာဖြစ်ပါတယ်ဒါပေမဲ့အခုလက်ရှိအခြေအနေမှာနေပြီးတော့ရခိုင်ပြည်နယ်မှာဒီစစ်ပွဲဆောင်နှစ်သိန်းကျော်ဖြစ်နေတဲ့အတော်တွင်နောက်ကဒီစစ်စင်ရေးတွေနေပြီးတော့ပြင်းထန်နေတဲ့အခြေအနေ clearance operation လုပ်မယ်ဆိုပြီးတော့အဲစာတွေထွက်တာလည်းရှိတော့ကျမရဲ့မဲဆန္ဒနယ်မှာဆိုလို့ရှိရင်နှုတ်နဲ့အဲဒါပြောဆိုမှုတွေရှိတယ်ဆိုပြီးတော့ကျမတို့ပြည်သူတွေကပြောဆိုလာကြပါတယ်ဒါကြောင့်မလို့ဒီမတည်ငြိမ်တဲ့ပြည်သူတွေမတည်မငြိမ်သွားနေရတဲ့အခြေအနေနောက်တစ်ခုကကျမဒါကိုသုံးသပ်ကျမတို့ရခိုင်ပြည်နယ်အခြေအနေကိုသုံးသပ်ရမယ်ဆိုလို့ရှိရင်အခုရခိုင်ပြည်သူလူထုကရွေးကောက်ပွဲကိုစိတ်မဝင်စားကြပါဘူးရှင်ကျမတို့ဘယ်ချိန်ခါမှသူတို့အသက်အန္တရာယ်နဲ့နေမလဲဆိုတော့သူတို့အသက်ကိုလုပြီးတော့ပြနေရတဲ့အခြေအနေမှာရွေးကောက်ပွဲကော်မရှင်နေနဲ့ဒါတွေကိုတည်ငြိမ်အောင်မဆောင်ရွက်ဘဲနဲ့နေပြီးတော့ဆောင်ရွက်ဖို့ကအင်မတန်ခက်ခဲပါလိမ့်မယ်ရှင်
ဟုတ်ကဲ့ခုနကကျွန်တော်ကုစစောထုံးနဲ့ပြောတဲ့ခါမှာလဲသူကအဲ့ဒါထည့်ပြောပါတယ်အဓိကအထူးသဖြင့်ပေါ့နော် IDB ဒေသတွေမှာ IDB ဒုက္ခသည်တွေကယူကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားကြတော့ဘူးဘာဖြစ်လို့လဲဆိုတော့သူတို့လူလားချက်တွေလည်းဘာမှလည်းမလုပ်ပေးနိုင်တော့သူတို့စိတ်ပြက်လာကြတယ်နိုင်ငံကြီးကစိတ်ပြက်လာကြတဲ့သဘောတော့ရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်တော့တကယ်တမ်းကရခိုင်ဒေသကရခိုင်ပါတီတွေကပို့ပြီးတော့အားကောင်းတာပါအဲ့တော့ဒီလူထုကမဲပေးဖို့စိတ်ပြက်လာမယ်ခုနမဲပေးတာတွေခုနပြောလို့အနှောက်အယှက်တွေဖြစ်လာမယ်ဆိုရင်ရခိုင်ပါတီတွေအတွက်ပို့ပြီးတော့မထိခိုက်နိုင်ဘူးလား
ကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပတဲ့အခြေအနေတစ်ခုကိုမဖြတ်သန်းခဲ့ဘူးဆိုလို့ရှိရင်ကျွန်တော်ကတော့အနေနဲ့မြင်တာကတော့ရှင်းရှင်းကျွန်တော်တို့ပါတီတွေထိခိုက်တယ်ဆိုတာဆက်ကျွန်တော်တို့ပြည်သူတွေထိခိုက်မှာကိုစိုးရင်ပါတယ်ရှင်ကျွန်တော်တို့ပြည်သူတွေမရှိဘဲနဲ့ပါတီဆိုတော့ဖြစ်လာနိုင်မှာမဟုတ်ပါဘူးနိုင်ငံရေးဆိုတာလည်းကျွန်တော်တို့ဖြတ်သန်းနိုင်မှာမဟုတ်ပါဘူးဒါကြောင့်မလို့ပြည်သူတွေအသက်နဲ့လူပြီးတော့ပြင်းနေရတဲ့အချိန်ခါမှာနောက်ခုကနေပြီးတော့ဒီသူတို့စစ်ဘေးရှောင်တွေအတွက်အစိုးရကတိုင်းတာတစ်ခုအထိသူတို့တင်းကြီးအောင်အစားအသောက်အနေထိုင်တုံးကြုံရေးဓာရီကိုမဆောင်ရပေးနိုင်ဘဲနေတတူကပြင်းနေရတဲ့အချိန်ခါမှာသူတို့စိတ်ကြက်တယ်နောက်တစ်ချက်ကနေပြီးတော့ကျမတို့ရခိုင်ပြည်သူတွေက2015ကတည်းကလည်းကျမတို့တွေဟာတာဝန်ယူခဲ့ကြပါတယ်ဖက်ဒရယ်ကိုဖြတ်တန်းဖို့ကျမတို့ရခိုင်ပြည်သူတွေဟာတိတဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးရတော့ကိုရေးချိန်မိပြီးလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာရခိုင်ပါတီတွေအနိုင်ရခဲ့ပါတယ်ဒါပေမဲ့တကယ်တမ်းလွတ်တော်တဲ့ကိုရောက်သွားတဲ့အခြေအနေနဲ့အခုရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်တဲ့အခြေအနေနဲ့ရခိုင်ပြည်သူတွေဟာနေပြီးတော့ဒီဒီမိုကရေစီဖြစ်စဉ်နဲ့ through maybe Tare, the little Pose lady, a Pinia Madala, and Naya Yazan, and we do the possible in Saint Angelo, so you have a question, and a chain of Hindia tomorrow, Kiduriani, with a party who will take care of Hopa, Yuana Yan, Leshin, and Yachin, who take it out of it.
Okay.
အခုရွက်ကွယ်နီကလာပြီးဆွေးကလာရောက်တော့မယ်မထုမီတို့ပါဝင်ကုစလေအင်းနေနဲ့ဆွေးကလာလုံနိုင်ချီလှူရှားနိုင်ချီရောရှိရလားအခုနေထားအတိအကျပြောရမယ်ဆိုလို့ရှိရင်ကျွန်မမက်ဆန်နာနေကိုအချိန်အချိန်ခံပြီးတော့ပြောရမယ်ဆိုလို့ရှိရင်ကျွန်မဆိုလို့ရှိရင်အမ်းမှာကျွန်မရဲ့မက်ဆန်နာနေအမ်းမှာဒီတလက်ဖတ်ဆိုလို့ရှိရင်ကျွန်မနေပြီးတော့သွားလို့လာလို့အဆင်မပြေတာနေပြီးတော့တော့ဟိုကြခဲ့ပြီချင်းကျွန ရတဲ့အတွက်ကြောင့်မလို့ဒဏ်ရာတွေနဲ့ရတဲ့အတွက်ကြောင့်မလို့ကိုယ်စားလှယ်တွေကိုလမ်းပြီးတော့အကူအညီတောင်းကြတယ်ဒီပေါ်မှာကိုယ်စားလှယ်ကလည်းနေပြီးတော့သက်ဆိုင်ရာအတောင်းဝင်ရှိပုဂ္ဂိုလ်တွေကိုအကူအညီတောင်းခဲ့ပေမဲ့သူတို့ရဲ့စိတ်ကူးတောင်းခွင့်တွေဆုံးချွန်သွားတဲ့အခြေအနေတွေဆိုပြီးတော့မြို့အခြေအနေဟာပြည်သူနဲ့ဆက်တော်ကိုယ်စားလှယ်နဲ့မတွေ့ဆုံနိုင်တဲ့အခြေအနေဟာန ဆက်မှာဆိုလို့ရှိရင်ဒီကျဆိုးရွားတဲ့အခြေအနေရှိနိုင်ရခြင်းဆိုတော့တို့အနေနဲ့ကတော့ဒီဒီမှာမက်ဆန်နာနေကိုအခြေခံပြီးတော့ပဲပြောပြောရခိုင်ပြည်နယ်မှာနေပြီးတော့ဒီဒီမှာတို့တိုက်ပွဲတွေအခြေအနေကိုပဲပြောတိုက်ပွဲအခြေအနေနေနဲ့ပတ်သက်ပြီးတော့ပဲဆိုဆိုရခိုင်ပြည်နယ်ကနေပြီးတော့ဒီအေးအေးချမ်းချမ်းမဖြစ်ပဲနဲ့ရွေးကောက်ပွဲဆောင်ရွက်မှုတွေခက်ခဲပါလိမ့်မယ်တကယ်နဲ့တည် that look will be at a chin in Manuto, who is a little longer in it. Party in it, Palolo, say you will lower Malaysia. Tomorrow, deal of you a chin in my local, immigrant cacavari. 9 years or tomorrow, digging it, a chin in the air. Everyone, you are to the chin, don't you eat a chin, she and Nia Mata, tomorrow, 9 years, some of the yard, a chin in ตาจอมโลนี่ภิโรติปาติเรเซยเวเรซองเยโกอกันตะญาซวนในยีไซเนียเนี่ยนัมเบอร์เตจอมโลนี่ภิโรติดูเรโกနိုင်ငံရေးကိုစိတ်ဝင်စားလာအောင်နိုင်ငံရေးကိုနေပြီးတော့ကျွန်တော်တို့ဒီမိုကရေစီကိုဖျက်ဆီးဖို့အတွက်ပြောတာဆိုတာချက်ကျွန်တော်တို့ပြည်သူတွေကနေပြီးတော့ဒီအခွင့်အလမ်းတွေကိုရဖို့အတွက်ကျွန်တော်တို့ပြည်သူတွေအခုလက်ရှိရှေ့မှာအခြေအနေမရှိပါဘူးဒါကြောင့်မလို့ကျွန်တော်တို့ကဒီပြည်သူတွေရှိမှသာလေနိုင်ငံရေ ตัวเราเนี่ยยึดเข้าไปที่ยึดที่ตัวเราไปจังหวะเราปิดดูเรื่องลงจงยังไงทุกท่านมาก็ยึดจีบอะไรยึดดูเรื่องลงจงยังไงตัวปีนี้ก็ยังไม่ใช่หมดปงเส้นปีนี้มาจากนี้นี่ก็ตัวเราไหนยังยึดเส้นวิชาจะมาพิบาร์เลยตัวไหนยังยึดส่วนนี้ก็ปีดูเรื่องยึดหมดเลยยึดตัวยึดที่ไม่ได้ดูว่าสาวเนี่ยยึดเราไม่เปลี่ยนเลยเนี่ยยึดล้วนเนี่ยอะไรเช็คขามา
ปาร์ตี้เรียกนั่งยังยึดมาเรียกไม่สวยแต่ยังบอกว่าไม่สวยท่าบีดีใจกว่าเรียกว่าเจ็ดแดนท้าวที่เขาเป็นผู้ชิดชงลาบุสรองมาจะมาเรามาต้องคนในอันเนี่ยเราว่าไม่เจนี่มาสิบาร์เลยดีเจนี่คนนี้ก็สวยงามนั่งยังยึดสักแสนนั่นเนี่ยพิชิบุตรว่าไม่ใช่นั่งยังยึดสักแสนนั่นสวยงามกว่าจังนอกจากเส้นจังมีว่าไม่แต่ไม่จีมาพี่ไม่เจนนะก็กูเล่าตลอดมาสวยงามเลยเส้นยี่ดีตัวมีมีดอสองยี่เด็ดแต่พ่อมา
อีที่จะใครแล้วนักการเพื่อก็จะส่งที่อายุเก่าคนนี้ไปตลอดเช่นเช่าตามอยู่สิบวันละครับลูกสาวจะมาจงเรียอะไรไปวันนี้มามีตัวเดียวก็มาจะมาเช่นเช่าได้จะมาไม่จงบุบบ่าวแต่เป็นแม่จะมาเราจีดูเลยจงว่าไหนเนี่ยเออช่วงนี้อะไรมาจะมาตัวเราจะมาไม่สนานเลยแอนหัวอุปมาไปตลอดเลยนี่ก็ที่แล้วนักจีเนี่ยจะเราจะจงบุลู เสกูบอกมีบอกว่าลามเอลามเอเจนเซนเนี่ยจะมาเรื่องอะไรดาวนี่ก็จะอัดเข้าดาวด้วยมาดีมีดีฮาริอาเสกูตาบอกด้วยนี่มีดีเลลเลกูช่วยช่วยมันมันเทคแคร์วุ้นตัวดีลูจะมาเรื่องนี้ดูเลยแต่อันนี้กูส่งยังไม่ยังจริงอะไรจะมาเรื่องเมสเซจบอกด้วยมันลงช่องเดียร์อันนี้ทับที่บ้านเลยแต่จำรู้ดีสุดเอาไว้เลยว่าเลสิเจนี่มาเชื่อมมือมาชิบจุมาเชื่อมดาวจะมาแข่งอาวุธไหม
จะมาจริงเจ้าคันนี้ยาระจะมาจริงดูเรื่องทบีนี้ยาระดีจะมาจริงเจ้าคันนี้ยาระจะมาอันนี้ก็ทบียาระเนี่ยดูดูว่าเป็นเช่นแต่จำรู้เนี่ยว่าเนี่ยเอเจ้ามาจากเนี่ยจะมาลงยึดเอาไปก็ทำยังไงลอยมาพิบาร์เลยโอเคจริงๆมาสุยากาเลยอีพวกกูจำเป็นพวกจีสูบีดตั้งมาทาร์เรตพอพิจารณาจารอนี่อันไหนอะไรตัวเข้มเป็นตัวรู้ชีวะเลยคุณผู้ชมเพราะว่าเนี่ยจะชุดจะชุดเมื่อสนานเลยมาอีเช่นชุดทาร์เรตเนี่ยมีเรื่องชีมาบ่าวเออ
มาที่นี่เนี่ยนี่อะไรมานักเชื่อกันนี่วิโดดีสวยงามเนี่ยมีมาจากเมืองจาร์เรมาที่นั่งยังยิ่งใส่สันดานเนี่ยเอร์ค่ะ 看病的我是在那他比较没这部手路线的就是我没算到的小来大的都没有龙中也我讲的比较的那样的那样啊那天把无所的你比较遇到过我们现在对了遇到过我们现在今年拉奶妈的大家没有你比较你有看病的吗你有 internet based center 的没有你的在过去光你的没有你的这么也没算到你按阿爸为你比较比如没有一千年嘛你比如学校会见爸妈所有声音我们声音都要也这么多也我看也这么多也你留无留出来啊你比如你那上月飞马大面这么多男人也把你你呢你有这个谁用的啊你比如这个你比如这么多对手我上月路下没一千年嘛去把你你留没有被杀的龙王们骗全部所有声音这么多没散哪里啊你比如学校会骗哪的没有的人家一起多哪把的事
ဟုတ်ကဲ့ခုနကနိုင်ငံရေးဆိတ်ဆန္ဒဆိုတာခုနကမတ်တုမေခုပြောတဲ့အချိန်မှာပေါ်လွင်ပါတယ်အစိုးရအနေနဲ့ဒီညှိနှိုင်းပြီးတော့လုပ်ချင်တဲ့နိုင်ငံရေးဆိတ်ဆန္ဒပေါ့ဒါပေမဲ့တကယ်တမ်းအစိုးရမှာကောအဲ့ဒီနိုင်ငံရေးဆိတ်ဆန္ဒရှိတယ်လို့ရောမတ်တုမေထင်ပါလားကျွန်တ
ော်ကတော့ရှိသေးတယ်နိုင်ငံရေးဆိတ်ဆန္ဒရှိမှသာနေပြီးတော့အခုအကျအသေးကိုကြော်လွှားနိုင်မှာဖြစ်ပါတယ်ဒီအခန့်ဒီနေ့မှာအခုကြုံတွေ့နေရတဲ့တီတူတွေကြုံတွေ့နေရတဲ့အကျအသေးစီကျွန်တော်တို့ဒါအရင်းမြစ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်နိုင်ငံရေးကလာတဲ့ပြဿနာတွေကြီးပါပဲနိုင်ငံရေးကိုနေပြီးတော့နိုင်ငံရေးနီလန်းအရာနေပြီးတော့မှန်မှန်ကန်ကန်ဖြည့်ရှိဖို့နောက်ကျတဲ့အခါမှာအခုကျွန်တော်တို့နေပြီးတော့ဒီလက်နက်ကင်ဆောင်ရွက်မှုတွေဖြစ်ပေါ်လာတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီလက်ရှိအာဏာရပါတီအနေနဲ့ရောဒီမြန်မာတပ်မတော်အနေနဲ့ရောကျွန်တော်တို့ငြိမ်းချမ်းရေးကိုဆောင်ရွက်ခြင်းမှာရွေးကောက်ပွဲတွေဖြစ်မြောက်ဖို့နောက်တော့ပြည်သူတွေကိုကိုစားပြုတဲ့စနစ်တွေထွန်းကားလာဖို့နောက်တစ်ချက်ကနေပြီးတော့ရခိုင်ပြည်နယ်ကိုခြံလှမ်းမထားဖို့အတွက်နေပြီးတော့ရွေးကောက်ပွဲတွေကိုဆောင်ရွက်မယ်ဆိုလို့ရှိရင်ဒီမှာစောစောကဆွေးနွေးတဲ့နိုင်ငံရေးဆန္ဒစိတ်ဆန္ဒမရှိဘဲနဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲဆောင်ရွက်လို့မရဘူး။ဘာကြောင့်လဲဆိုလို့ရှိရင်လုံခြုံရေးကိုလက်ရှိမှာနေပြီးတော့တပ်မတော်နဲ့ပြည်ထရေးကပဲဆောင်ရွက်နေတဲ့အခြေအနေမှာတစ်ဖက်ကနေပြီးတော့ဒီလက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ AA နဲ့နှိမ့်နှိုင်းဆောင်ရွက်မှုမရှိဘူးဆိုလို့ရှိရင်ကျမတို့ပြည်သူတွေထိတ်လန့်တကြားနဲ့ရွေးကောက်ပွဲကိုစိတ်ဝင်စားနိုင်မှာမဟုတ်ပါဘူး။ဒါကြောင့်မလို့ဒီလုံခြုံတဲ့အခြေအနေမှသာလျှင်ကျမတို့ပြည်သူတွေနိုင်ငံရေးကိုနေပြီးတော့ဒါဥလဲလာမှာဖြစ်ပါတယ်။နိုင်ငံရေးကိုဥလဲမဲ့အခြေအနေမှာတွေမလုံခြုံတဲ့အခြေအနေတစ်ခုခုကရှိမယ်တစ်ခုခုကပြည်သူတွေကိုမလုံခြုံအောင်လုပ်မယ်ဆိုလို့ရှိရင်ကျမတို့စီမံနေပြီးတော့ရွေးကောက်ပွဲတော့ဖြစ်လာနိုင်ပဲရှိမှာမဟုတ်ဘူးရှင
့်။ရခိုင်ပြည်နယ်မှာရွေးကောက်ပွဲဖြစ်နိုင်ရေးအလားအလာကိုရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေတော်ထုမီနဲ့ရခိုင်တိုင်းရင်းသားနိုးနယ်များအစည်းအရုံးတာဝန်ရှိသူကုစိုးစိုးထုံးတို့ကိုမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်သားညွတ်ဦးပ
ါအခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါကမ္ဘာကလောမှာစနေနေ့ဖြစ်ဆုံးကိုရိုနာဗိုင်းရပ်စ်အကူးစက်ခံသူ72သန်းခွဲကျော်ရှိနေပြီးသေဆုံးသူကသန်းတွယ်ကျော်ရှိနေတယ်လို့John Hopkins Tech သို့စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာကူးစက်မှုအများဆုံးဖြစ်ပြီးအကူးစက်ခံသူ3သန်းကျော်ရှိတယ်လို့ဒုတိယအများဆုံးဖြစ်တဲ့ Brazil မှာတော့2သန်းနီးပါးရှိနေပါတယ်။တတိယအများဆုံးကအိန္ဒိယဖြစ်ပြီးလူပေါင်း1သန်းနီးပါးအကူးစက်ခံရတယ်လို့ Russia မှာတော့လူပေါင်း9သန်းကျော်အကူးစက်ခံရတာပါ။မြန်မာနဲ့နေဆက်အိန္ဒိယအရှိမြောက်ပိုင်းပြည်နယ်တွင်အိန္ဒိယလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ဖြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာနာဂခွဲထွက်ရေးတပုံ6ဦးသေဆုံးသွားတယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းက American Marine တပ်ဖွဲ့အခြေစိုက်စခန်းနှစ်ခုမှာတပ်သားဒါဇင်းနဲ့ချီပြီးကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရတယ်လို့အိုကီနာဝါပြည်နယ်အုပ်ချုပ်ရေးမှူးကမနေ့ကပြောပါတယ် American စစ်တပ်အနေနဲ့ရှင်းလင်းချက်အပြည့်အစုံထုတ်ပြန်ပေးဖို့ပြည်နယ်အုပ်ချုပ်ရေးမှူးကတောင်းဆိုလိုက်ပါတယ်ဒေတာကန်သတင်းတွေမှာတော့လူ60လောက်ကူးစက်ခံရတယ်လို့ပြောထားတာပါအိန္ဒိယဘောလီဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားကြီးအမီတာဘတ်ချန်ဟာCOVID-19 ကူးစက်ခံထားရတဲ့အတွက်သူ့ဇာတိမွန်ဘိုင်းမြို့မှာဆေးရုံတင်ကုသမှုခံယူနေတယ်လို့ရှင်နေလေးကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။သူနဲ့နှိကဆုံးထိတွေ့ခဲ့သူတွေကိုရှေ့စစ်ကြဖို့လဲအသက်89နှစ်အရွယ်မင်းသားကြီးကတိုက်တွန်းထားပါတယ်။သူ့မိသားစုဝင်တွေနဲ့ဝန်ထမ်းတွေလည်းရှေ့စစ်ထားပြီးအပြေဆောင်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဆယ်ရက်တွင်သူနဲ့အနီးကပ်ဆက်ဆံခဲ့သူတွေကိုယောဂါပိုးစစ်ဆေးဖို့လဲမြစ်တာရက်ခံခဲ့တာပါ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်ဝေချက်တွေကိုယာယီပုံစံပြောင်းလဲထုတ်ဝေပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကူကြမ်းပါကြပါစေ။ ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပ
ါ This program has come to you from the Voice of America, Washington.